Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တိုင်းရဲ့2016ခုနှစ် January လ27ရက်အင်္ဂါညပိုင်းစီစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 25 32နဲ့51တို့ကနေဖမ်းယူနိုင်နိုင်ပါရှင်။ဒီမှာခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ရုရှားထောက်လိုင်းရရှိအောင်အလက်ဆန်ဒါ11ကိုကိုလက်ချံတပ်ဖြတ်ဖို့ရုရှားသမ္မတပူတင်ကိုယ်တိုင်လက်ခံအတည်ပြုပေးကောင်းပေးနိုင်တယ်လို့ဗြိတိန်စိုးရတဲ့ထိပ်တန်းဆောင်ဆန်းစစ်ဆေးမှုတူကပြောလိုက်ပါတယ်စီးရီးယားရဲ့နိုင်ငံတကာဆွေးနွေးပွဲတွေဟာအခြေခံအဖြစ်နောက်နှေးကျန်ကျစရာအကြောင်းမရှိဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကပြောလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုရှားပေါင်တဲ့သူကြီးညာပေးမှာပ
ါအခုညပိုင်းထုတ်လွှင့်ပေးဖို့စီစဉ်ထားတဲ့သတင်းဆောင်ပါတွေထဲမှာတော့မလေးရှားရောက်မြန်မာနိုင်ငံသားတွေကိုဆာလာရန်နယ်မြေအတွင်းမသွားဖို့နဲ့လုံခြုံရေးသတိရှိဖို့မြန်မာတန်ယုံကသတိပေးထားပါတယ်
။အော်မြန်မာတန်ယုံကတော့ကျွန်တော်တို့ဒီမလေးရှားမှာရှိတဲ့မြန်မာနိုင်ငံသားတွေကိုပေါ့လေဒီအခုဆာလာရန်မှာဖြစ်နေဒီလေဟောမြန်မာနိုင်ငံသားဒီ
မလေးရှားနိုင်ငံကပုန်းနာရေးကူညီမှုအသင်းဥက္ကဋ္ဌဦးဆောင်ဝင်းရဲ့ပြောပြချက်ကိုနားဆင်ရဖို့ရှိပါတယ်။ရွှေဘွားရံတန်ခါလှုပ်ရှားမှုဦးဆောင်တန်ခါဖြစ်ခဲ့သူဥဂံဘီယာခေါ်ကိုညီညီလွင်ဖန်းခံရတဲ့အခြေအနေဒီခါလက်ဗရောင်းတောင်ကျင်းနီစီမံကိန်းဖြတ်သိမ်းဖို့နဲ့တိနိုင်ရော်ကြီးတောင်းဆိုနေတဲ့ဒေသခံတောင်သူတွေကိုဆလင်းကြီးရဲစခန်းကပုံမှန်ဆက်ရှင်နဲ့တရားစွဲဆောင်စတဲ့သတင်းတွေနဲ့အတူနိုင်ငံကသတင်းလွှာထဲမှာတော့အကာအကွယ်မဲ့သူတွေပေါ့ IS စွန့်ရောက်အကြမ်းဖက်သမားတွေတိုက်ခိုက်မှုတွေပိုတိုးလာနေတာကိုရင်ဆိုင်ဖြေရှင်းရေးထိုင်းကဘယ်လိုကြိုးစားနေလဲဆိုတာတွေကိုပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်းဆုံးတော့ကြာသပတေးနေ့ညနောက်ဆုံးရထားတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူနဲ့မတ်ရှားဖောင်တို့ကကြေညာပေးပါမယ်ရှင
်။ရုရှားထောင်လိုင်းရရှိအောင်အလက်ဇန်ဒါ11ကိုလောက်ကျန်တပ်ဖြတ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုယ်တိုင်လက်ခံအတည်ပြုပေးကောင်းပေးနိုင်တယ်လို့ဗြိတိန်စိုးရထိပ်တန်းစုံစမ်းရေးမှူးတူကပြောဆိုလိုက်ပါတယ်။တရှိုးဘွားကလည်းတိုက်ခိုက်တူးဖြစ်လာတဲ့11ကိုဟာရုရှားသမ္မတကိုဝေဖန်ပြောဆိုခဲ့ဘူးသူဖြစ်ပြီးနောက်ပိုင်းမှာတော့အရွယ်မရောက်သေးသူတွေနဲ့လိန်ဆက်ဆံသူဖြစ်ဆွတ်ဆွဲချက်ပါဝင်တခြားဆွတ်ဆွဲချက်များပြားနဲ့လည်းရင်ဆိုင်ခဲ့ရပြီးဗြိတိန်နိုင်ငံမှာကိုလိုနီထိုင်ခဲ့သူဖြစ်ပါတယ်။လန်ဒန်မြို့လေကအမေရိကန်တန်ယုံနဲ့မလန်းမကန်မှရှိတဲ့ Millennium Hotel မှာ2006ခုနှစ်နိုဝင်ဘာလတဲ့11ကိုရုရှားထောင်လိုင်းတစ်ယောက်ကအစိတ်ကလှုပ်ချမ်းမှုတွေရုရှားစုရမှာတာဝန်ရှိကြောင်းနှစ်နဲ့ချီစုံစမ်းစစ်ဆေးမှုတွေကအတည်ပြုနိုင်ခဲ့တယ်လို့စုံစမ်းစစ်ဆေးကော်မရှင်အကြီးအကဲအငြိမ်းစားတရားသူကြီးရောဘတ်အိုဝင်ကဒီကနေ့ကြေညာခဲ့တာပါ။ကိုနှစ်နီးပါးကြာခင်မွန်တဲ့သိဆုံးမှုတွေအဖြစ်ပေးဖို့တောင်းဆိုထားတဲ့ဇနီးဖြစ်သူ Marina Lavingo ကတော့ဒီကနေ့ထုတ်ပြန်ခဲ့တဲ့ရလတ်ပေါ်ကျင်းတဲ့အကြောင်းလန်ဒန်မြို့ကတရားရုံးရှိမှာတရားနောက်တွေကိုပြောခဲ့ပါတယ်။ခင်မွန်းနဲ့မသေးခင်သူ့ကိုတတ်တာရုရှားသမ္မတဖြစ်တဲ့အကြောင်းဆွဆွဲချက်ဟာမှန်ကန်နေတယ်ဆိုတာကိုလွတ်လပ်ပြီးမျက်တမှုအရာမှာစံချိန်မြင့်မားလာတဲ့ဗြိတိန်တရားရုံးကအတည်ပြုနိုင်ခဲ့တယ်လို့လည်းမှတ်ချက်ပေးခဲ့တာပါ။မော်စကိုမှာရှိတဲ့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူမရီနာဇကာရိုဖ်ကတော့ရိုးရိုးစင်းစင်းရာဇဝတ်မှုကင်းတစ်ခုကိုနိုင်ငံရေးအမျက်ထုတ်ခဲ့တဲ့အတွက်ဝန်ထဲကြောင့်နဲ့နိုင်ငံဆက်ဆံရေးကိုလည်းထိခိုက်စေတယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။
ဆီးရီးယားရဲ့နိုင်ငံရေးအနာဂတ်အတွက်ရှစ်လာမဲ့သတင်းပတ်မှာစတင်မဲ့နိုင်ငံတကာငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာအခြေခံအဖြစ်နောက်နေကြံကြစရာအကြောင်းမရှိဘူးလို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။ဝန်ကြီးကယ်ရီဟာအစ္စရေးဝန်ကြီးချုပ်ဘင်ဂျာမင်နတ်တယာဟူနဲ့လည်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှီးနှောဖလှယ်ပွဲအတွင်းဒီကနေ့တည်ထောင်တွေ့ဆုံခဲ့ပါတယ်။ဆွေးနွေးပွဲတွေမှာတိုက်ခန့်အုပ်စုတွေထက်ကဘယ်အဖွဲ့တွေပါတင်တယ်လဲဆိုတဲ့အပေါ်မှာအကြီးအကျယ်သဘောထားကွဲလွဲနေတဲ့အတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကြံကြာနိုင်တယ်လို့အရှိန်ဟုန်တွေလည်းစင်းနိုင်ကြောင်တည်င်းတို့လည်းထွက်ပေါ်နေကြတာပါဝန်ကြီးကယ်ရီကတော့ဖိတ်ကြားချက်တွေပေးပို့ဖို့တရက်နှစ်ရက်လောက်နောက်ကျကောင်းနောက်ကျနိုင်ပေမဲ့မူအဖြစ်ကြံ့ကြာမှာမဟုတ်ဘူးလို့တည်င်းတို့တွေကိုပြောဆိုခဲ့ပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတနင်္လာနေ့မှာစတင်မှာဖြစ်တယ်လို့လည်းအစ္စရေးဝန်ကြီးချုပ်နဲ့မတွေ့ဆုံခင်မှာဝန်ကြီးကယ်ရီကပြောကြားခဲ့တာပါအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟာဒီကနေ့အစောပိုင်းမှာပဲကုလသမဂ္ဂရဲ့ဆီးရီးယားနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်စတာဗင်ဒီမစ္စတူရာနဲ့လည်းတွေ့ဆုံခဲ့ပါတယ်ကုလသမဂ္ဂကဂျာဝင်ဆစ်ဆက်ထားတဲ့ဆွေးနွေးပွဲတွေ့ရောက်မဲ့သူတွေနဲ့ပတ်သက်လို့သဘောထားကွဲလွဲနေပေမဲ့လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအစီအစဉ်အတိုင်းဆက်လုပ်မှာဖြစ်တယ်လို့လည်းပြောဆိုခဲ့တာပါဆွေးနွေးပွဲတွေဖြစ်မြောက်အောင်ဘဲဆုံကဖိအားပေးပြီးအရှိန်ဟုန်တွေကိုဆက်ထိန်းထားဖို့လိုတယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကတိုက်ပွဲတစ်ခုမှာထိခိုက်ဒေဆမှုတွေကြုံခဲ့ရတဲ့တိုက်ခိုက်မှုကိုထွက်ပြေးတိမ်းရှောင်နေတဲ့ပါကစ္စတန်တာလီဘန်အဖွဲ့အဝင်တူကအာဖဂန်နိုင်ငံကလက်ကင်ဖုန်းကိုအသုံးပြုပြီးအာဖဂန်နိုင်ငံတွင်တနေရာကနေစီစဉ်ဆောင်ရွက်ခဲ့တဲ့အကြောင်းပါကစ္စတန်နိုင်ငံကပြောဆိုလိုက်ပါတယ်။မနေ့ကကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်အဆင်ဘတ်ဂျွာကဒီကနေ့ကြေညာခဲ့တာပါ။ ပါကစ္စတန်စီးပွားရေးချုပ်ရာရှ်ရှာရီဖ်ကအာဖဂန်ခေါင်းဆောင်မင်းနဲ့အာဖဂန်မှာရှိနေတဲ့မြောက်အတလန်တစ်စာချုပ်ဘက်နေတိုတက်မှုတို့ကိုတယ်လီဖုန်းဆက်သွယ်စကားပြောခဲ့ပြီးအကြီးတဲ့အယူဆတဲ့လုပ်ရက်အတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီအရေးယူနိုင်အောင်ပူးပေါင်းကူညီဖို့ပန်ကြားခဲ့တယ်လို့လည်းပြောပါတယ်ပါကစ္စတန်တာလီဘန်အဖွဲ့ခေါင်းဆောင်တွေနဲ့တပ်မှုတွေဟာပါကစ္စတန်စစ်တပ်ကအကြမ်းဖက်ဝါဒီတွေပေါ်ထိုးစစ်တွေကြောင့်ထွက်ပြေးပြီးအာဖဂန်ဗချက်နေဆက်မှာခိုလုံနေတယ်ဆိုပြီးတော့လည်းအာဖဂန်နစ်တန်ပါကစ္စတန်နိုင်ငံကဆွဆွတ်ထားတာပါနေဆက်ဖြတ်ကျော်ပြီးပါကစ္စတန်နိုင်ငံဘက်ကမကြာခဏဝင်ရောက်တိုက်ခိုက်တာတွေလုပ်လို့ရှိတယ်လို့လည်းပါကစ္စတန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်အာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့အာဖဂန်နိုင်ငံတွင်းမှာအခြေစိုက်ပြီးပါကစ္စတန်နိုင်ငံကိုဆန့်ကျင်တိုက်ခိုက်နေသူအကြမ်းဖက်သမားတွေမရှိဘူးလို့ဒီနေ့မှပဲညှင်းဆန်လိုက်ပါတယ်Chester Ramyu ကဘချာခန်တက်တုံမှာလူ21ယောက်သေဆုံးပြီးဒါဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့တဲ့မနေ့ကတက်ခိုက်မှုကိုလည်းအာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရသူကအပြင်းထန်ဖြစ်တင်ရှုတ်ချခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံကထင်ရှားတဲ့ပုဂ္ဂလိကမီဒီယာတစ်ခုဖြစ်တဲ့ Tolo News သတင်းဌာနကိုထိခိုက်သေးဆုံးမှုတွေရှိခဲ့တဲ့အထိတာလီဘန်တွေကအသေးခံဘုံခွဲခဲ့တာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်မှုအဖြစ်ပြည်တွင်းပြည်ပကအပြင်းထန်ပြစ်တင်ရှုတ်ချခဲ့ကြပါတယ်ကဘူးမြို့တော်အနောက်ပိုင်းမှာမနေ့ညနေပိုင်းကရုပ်မြင်သံကြားဌာနဝန်ထမ်းတွေအိပ်ပြန်ဖို့စီးနင်းလိုက်ပါလာကြတဲ့ဘတ်ကားငယ်တစ်စင်းကိုဖောက်ခွဲရေးပစ္စည်းတွေတင်ဆောင်လာတဲ့ကားတစ်စင်းနဲ့အတင်းဝင်တိုက်ဖောက်ခွဲခဲ့တာပါပောက်ကွဲမှုကြောင့်လူခုနှစ်ဦးထပ်မံတေဆုံးပြီးတော့24ယောက်ဒဏ်ရာရရှိခဲ့ပြီးထိခိုက်သေးဆုံးသူတွေထဲမှာတော့အမျိုးသမီးတွေနဲ့ကလေးတွေလည်းပါဝင်ခဲ့ကြပါတယ်တိုက်ခိုက်မှုတွေကိုစုံစမ်းစစ်ဆေးနေပြီးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့တိုင်ပင်ဆွေးနွေးပြီးသတင်းမီဒီယာသမားတွေလုံခြုံရေးတိုးမြင့်အကာအကွယ်ပေးဖို့လဲအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရစီဒစ်ဆက်ဒီလီကဒီကနေ့မှပဲသတင်းထောက်တွေကိုပြောကြားခဲ့တာပါအာဖဂန်တာလီဘန်အဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းနဲ့ Tolo TV သတင်းဌာနရဲ့အာဖဂန်နဲ့တာလီဘန်ဆန့်ကျင်ရေးထုတ်လွှင့်မှုတွေကိုလက်တုပ်ပြန်တဲ့အဖြစ်နဲ့ဒီလိုတိုက်ခိုက်တာဖြစ်တယ်လို့ဆိုပါတယ်တိုက်ခိုက်မှုပေါ်အာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNAMA ကပြစ်တင်ရှုတ်ချခဲ့တယ်လို့စာနယ်ဇင်းသမားတွေဟာအယက်သားတွေဖြစ်ကြတဲ့အတွက်တိုက်ခိုက်ထိန်းချုပ်ရမယ့်သူတွေမဟုတ်ဘူးလို့လည်းပြောဆိုခဲ့ပါတယ်တိုက်ခိုက်မှုဖြစ်ပြီးချင်းသတင်းဌာနတွေကိုပေးပို့ခဲ့တဲ့တာလီဘန်အဖွဲ့ပြောခွင့်ရသူဇာဘီဟူလာမူဂျာဟီရဲ့ကြေညာချက်မှာတော့Tolo TV သတင်းဌာနဟာသူရှိုအေဂျင်စီတစ်ခုဖြစ်တယ်လို့ဆွဆွဲခဲ့တယ်လို့တခြားသူတွေလည်းအလားတူလောက်ရတွေမလုပ်ဘူးတတိပေးခဲ့ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ UAE မြန်မာနိုင်ငံပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာ2009ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်IS သွေးကြွရည်နဲ့ဆက်နွယ်သူတွေရဲ့အကြမ်းဖက်တိုက်ခတ်မှုနဲ့ပြီးခဲ့တဲ့သတင်းပတ်သက်ကြုံရပြီးတဲ့နောက်အမျိုးသားလွန်ကြုံရေးဥပဒေကိုပုံမတင်ချက်ဖို့သမ္မတဂျိုကိုဝီဒိုတို့ကတောင်းဆိုခဲ့ပေမဲ့လွတ်တော်မှာဆန့်ကျင်မှုတွေနဲ့လည်းကြုံရနိုင်ပါတယ်။လက်နက်ကိုင်ပြုကတ်တွေဖြစ်ပွားနေတဲ့ UN နဲ့ CIA တို့လိုနိုင်ငံတွေကအကြမ်းဖက်ဝါဒီအုပ်စုတွေနဲ့ပူးပေါင်းမှုတွေမလုပ်ဖို့တားမြစ်ထားတဲ့2003ခုနှစ်ကအကြမ်းဖက်ဝါဒတပ်ဖြတ်ရေးဥပဒေကိုပြန်လည်ပြင်ဆင်ဖို့နဲ့အကြမ်းဖက်သမားတွေရှိရာကိုတွားရောက်ပူးပေါင်းတိုက်ခတ်ပြီးပြန်လာတဲ့အင်ဒိုနီးရှားနိုင်ငံသားတွေကိုလက်မခံဖို့အဆိုပြုချက်ကိုသမ္မတကမနေ့တုန်းကပဲထောက်ခံပြောဆိုထားတာပါ။အင်ဒိုနီးရှားအကြမ်းဖက်ဝါဒတပ်ဖြတ်ရေးအေဂျင်စီ BNPT ကတော့ IS ဆွေးရောက်ဖွဲ့နဲ့ပူးပေါင်းပြီးတိုက်ခတ်ဖို့အရှိန်အလယ်ပိုင်းဒေသကိုတွားခဲ့ကြတဲ့အင်ဒိုနီးရှားနိုင်ငံသား100လောက်ရှိပြီး30လောက်သေဆုံးခဲ့ပြီးဖြစ်ကြောင်းလည်းခန့်မှန်းထားပါတယ်။တိုက်ခတ်ရေးအတွက်လက်ချင်းတင်တန်းပေးပြီးလက်တွေ့ဆန်းသပ်ဖို့ရဲ့တွေ့ကြုံရှိသူ150လောက်ကလည်းအင်ဒိုနီးရှားနိုင်ငံကိုပြန်လာတယ်ကြားတယ်လို့လည်းယုံကြည်ထားကြတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းIS သွေးကြွတွေနဲ့ထောက်ခံသူတွေရဲ့အန္တရာယ်ကြီးထောက်လာတဲ့ပုံမှာအင်ဒိုနီးရှားအနာဘယ်နေစိုးရင်လာပေမဲ့လွန်ကျွေးဥပဒေပြန်လည်ပြင်ဆင်အစီအစဉ်တွေကတော့လွတ်တော်ထဲမှာကြန့်ကြာနေခဲ့ပါတယ်
တူရကီအစိုးရရဲ့ကာဒစ်လက်နက်ကင်တပ်ဖွဲ့ပေါ်ထိုးစစ်ဆင်တိုက်ခိုက်မှုဟာရှစ်သမျှလူတွေအားလုံးကိုတိမ့်ကျုံအပစ်ပေးသလိုဖြစ်နေပြီးတော့ထောင်နဲ့တောင်းနဲ့ချီတဲ့လူတွေအသက်အန္တရာယ်ကြာရောက်ရတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာလွှတ်ငိမ့်ချမ်းသာခွင့်အဖွဲ့ Amnesty International ကဝေဖန်ပြောဆိုလိုက်ပါတယ်။ AI အဖွဲ့ဟာဒီတိုက်ခိုက်ဖြိုခွင်းမှုနဲ့ပတ်သက်ပြီးဝေဖန်ပြောဆိုတဲ့အကြီးဆုံးလူခွင့်ရေးအဖွဲ့လည်းဖြစ်ပါတယ်။တူရကီအရှေ့တောင်ဘက်ခြမ်းကကာဒစ်အိနီနာချင်းတဝိုက်မှာဇူလိုင်လကတည်းကစပြီးတော့တူရကီတပ်ဖွဲ့တွေကမြေပြင်နဲ့လေချောင်းထိုးစစ်ဆင်မှုအစ်တစ်ခုအနေနဲ့လှုပ်လာတာဖြစ်ပါတယ်။ဒီထိုးစစ်ဆင်မှုဟာတရားမဝင်အသင်းလို့ကြေညာခံထားရတဲ့ Kurdistan Worker Party KK အဖွဲ့နဲ့အစိုးရကြားနနစ်သက်တမ်းရှိတဲ့အပြစ်ခရဆက်ရက်ကိုအဆုံးသတ်စေခဲ့တာလည်းဖြစ်ပါတယ်။သမတ Reserve တာယီအာဒိုဝန်ကတော့ဒီတိုက်ခိုက်မှုရဲ့ရလဟာ PKK အဖွဲ့ထဲကအကြမ်းဖက်သမားတွေတယောက်မကြံအောင်တပ်ဖြတ်ဖို့ရည်ရွယ်ထားတာဖြစ်ပေမဲ့ဒေသတွင်းကအရတားပြည်သူတွေရဲ့တေဆုံးမှုနှုန်းဟာတိုးလာနေပါတယ်။ဇွန်လကတည်းကစပြီးတော့အမျိုးသမီးကလေးငယ်နဲ့တက်ကြီးရွယ်အိုတွေပါဝင်ဒေသခံ150ကျော်တေဆုံးရပြီဖြစ်တယ်လို့ကြားသာပတင်းတွေမှာထုတ်ပြန်တဲ့ Amnesty ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
ကမ္ဘာမှာဆင်းရဲချမ်းသာကွာခြားမှုဟာစံချိန်တင်လောက်အောင်ကြီးမားနေတဲ့အကြောင်းအစိုးရကစားသစ်တစောင်ထွက်ပေါ်လာချိန်မှာပဲအစိုးရနီးပညာတိုးတက်မှုတွေရဲ့အကျိုးမြတ်တွေကိုမျက်မြတ်တရခေါ်ဝေခန်းစားခွင့်ရှိဖို့ဆစ်ဆလန်နိုင်ငံအပန်းဖြေမျိုးဖြစ်တဲ့ Davos မှာစနစ်စင်ချင်းပါတဲ့စီးပွားရေးနှိနှောဖလှယ်ပွဲမှာ American ဒုသမတ် Joe Biden ကတိုက်တွန်းလိုက်ပါတယ်။နီးပညာဖွံ့ဖြိုးတိုးတက်မှုတွေနဲ့တူဒီကနေ့ခေတ်ဆင်းရဲချမ်းသာကွာချက်တဲ့ပိုပြီးဆိုးလာနိုင်တဲ့လူသိုင်းဝန်းတစ်ခုပေါ်လာလိမ့်နိုင်တယ်ဆိုပြီးတော့ကမ္ဘာတော်ကနိုင်ငံရေးစီးပွားရေးခေါင်းဆောင်တွေပါဝင်တက်ရောက်ကြမယ်ဒီသတင်းပတ်တဲ့စတင်လိုက်တဲ့ညီလာခံမှာအမေရိကန်ဒုသမတဘိုင်ဒန်ကပြောဆိုလိုက်တာပါညီလာခံမတိုင်မီရပိုင်းလုံမှာပဲထုတ်ပြန်ခဲ့တဲ့ဗြိတိန်အခြေစိုက်ပရာဟိတာဖော်တစ်ခုဖြစ်တဲ့အောက်စဖာရဲ့နောက်ဆုံးအစီရင်ခံစာထဲမှာတော့ကမ္ဘာမှာအချမ်းသာဆုံးလူပုဂ္ဂိုလ်62ယောက်ရဲ့ကျော်ဝါမှုတွေဟာကမ္ဘာလူကြီးထက်ဝက်နီးပါးပိုင်ဆိုင်မှုလောက်ရှိနေတယ်လို့ဖော်ပြခဲ့ပါတယ်ဒုသမတဘိုင်ဒန်ကတော့ချမ်းသာသူတွေပြည်ပတိုင်းပြည်တွေမှာငွေစည်းနဲ့ဖွင့်ပြီးအခွန်ကွင်းလွတ်ကွင်းရနေရာတွေကိုအဆုံးသတ်ဖို့နဲ့နိုင်ငံရေးစီးပွားရေးခေါင်းဆောင်တွေအနေနဲ့လူတိုင်းအတွက်ခွင့်လန်းတွေဖန်တီးပေးရဖို့လည်းတိုက်တွန်းသွားခဲ့တာပါ
ဂျာတာပရင်းနဲ့အာရှအစုရှယ်ယာဈေးကွက်မှာတော့အတက်ကျရှိခဲ့ပေမဲ့နောက်ဆုံးတော့အကျနဲ့ပဲဈေးပိတ်သွားခဲ့ပါတယ်။တိုချိုဈေးကွက်မှာတော့အစောပိုင်းချိန်ကအနည်းငယ်အတက်ရှိခဲ့ပေမဲ့အဆုံးမှာတော့နေ့တက်သမ5000ယန်နှုန်းနီးပါးအကျနဲ့ဈေးပိတ်သွားပါတယ်။ရှန်ဟိုင်းဈေးကွက်ကတော့3000ယန်နှုန်းကျော်အကျနဲ့ပိတ်သွားခဲ့ပါတယ်။ဟောင်ကောင်ဈေးကွက်ကလည်းနေ့ရက်ငယ်နှုန်းနီးပါးအကျနဲ့ပဲဈေးပိတ်သွားခဲ့ပါတယ်။ရင်းနှံဈေးကျဆင်းမှုတရုတ်စီးပွားရေးတိုးတက်နှုန်းနှေးကွေးမှုနဲ့ဒီနေ့အတွက်ကမ္ဘာလုံးဆိုင်ရာစီးပွားရေးခက်မှန်းချက်အလားအလာမကောင်းလာတာကြောင့်ယင်းနှမြုံနယ်သူတွေစိုးရိမ်မကင်းဖြစ်ပြီးရောင်းထုတ်တာတွေကြောင့်ဖြစ်ရတာဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောပါတယ်။2014ခုနှစ်ကတည်းကကျနေတဲ့ရေနံဈေးနှုန်းဟာဒီကနေ့တော့အာရှဈေးကွက်မှာအနည်းငယ်ပြန်တက်လာခဲ့ပါတယ်။ဒါပေမဲ့ဈေးကွက်မှာရေနံတွေပိုရှင်နေတဲ့အပေါ်စိုးရိမ်ချက်တွေရှိနေဆဲဖြစ်ပါတယ်ရှင်။ကြတာပရင်းနဲ့ညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ရှာဖောင်တို့ကြီးညာပေးခဲ့ကြတာပါ VOA American တန်ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေကိုထုတ်လွှင့်ပေးသွားပါမယ်2009ခုနှစ်တုန်းကရွှေဝါရတန်ခါလှုပ်ရှားမှုကိုဦးဆောင်ခဲ့သူဦးကံပီယခေါ်ကိုညင်ညီလွင်ကိုမြမအစိုးရလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးခဲ့တဲ့အပေါ်လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ပြန်လိုက်ပြီးသူအမြန်ဆုံးပြန်လွတ်ရေးအတွက်စဉ်စားဆောင်ရွက်ဖို့မြမအာဏာပိုင်တွေကိုလည်းတိုက်တွန်းလိုက်ပါတယ်။မရှာဖောင်ကစုံစမ်းမေးမြန်းပြီးတော့တင်ဆက်ပေးထားပါတယ်ရှင်။
မြန်မာနိုင်ငံအနေနဲ့ပြုပြင်ပြောင်းလဲမှုတွေလုပ်မယ်ဆိုပြီးတော့နိုင်ငံတကာကဂတိကဝတ်တွေပေးထားတဲ့အချိန်မှာအခုလိုဖန်ဆီးမှုမျိုးတွေရှိနေတာကိုသတိထားပြီးတော့စောင့်ကြည့်ရမှာဖြစ်တယ်လို့အာဆီယံလွှတ်တော်အမတ်များအဖွဲ့အာဆီယံ Parliamentarian for Human Rights ကပြောပါတယ်။ဦးကံမြာခေါ်ကိုညင်ညီလွင်ကိုလူဝင်မှုကြီးကြပ်ရေးအဥပဒေနဲ့ဖန်ဆီးတယ်ဆိုပေမဲ့နိုင်ငံရေးဘီယော့ကမကင်းဘူးလို့လူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ကပြောပါတယ်။ဒါကြောင့်မို့ဒီအတွက်သူကိုပြန်လွတ်ပေးဖို့တောင်းဆိုရတာဖြစ်ကြောင်းအာဆီယံလွှတ်တော်မှများအဖွဲ့ရဲ့ဒုဥက္ကဋ္ဌဖြစ်သူကမ္ဘောဒီးယားလွှတ်တော်မှမစ္စတာဆွန်ချေကပြောပါတယ်
။ Yeah, I think we very much very concerned. The reaction is not a positive sign to any commitment.That the military have promised to the international community of the reform or commitment toward the democracy and Myanmar.
မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ပြီးတော့ democracy စနစ်ကိုသွားပါမယ်ဆိုပြီးတော့နိုင်ငံတကာကိုပေးထားတဲ့ဂတိကဝတ်တွေခုလိုရှိတဲ့အချိန်မှာဒီအချိန်နေဖြစ်တဲ့အပေါ်မှာကျွန်တော်တို့အတော်ဆိုးရင်ပါလေ။ဒါကြောင့်မလို့ဒီဖန်ဆီးမှုမျိုးကိုအလေးထားပြီးတော့စောင့်ကြည့်ရပါမယ်။ကျွန်တော်တို့ဒီအာဆီယံလွှတ်တော်အမတ်တွေအနေနဲ့ကတော့ဖြစ်နိုင်သမျှချက်ချင်းသူ့ကိုပြန်လွှတ်ပေးရေးစဉ်းစားကြဖို့ဆိုပြီးတော့ပန်ကြားတောင်းဆိုလိုပါတယ်
။ဦးကံမြာဟာလူ့အခွင့်အရေးကိုထောက်ခံအားပေးသူဖြစ်တယ်လို့မြန်မာပြည်သူတွေအတွက်ဒီမိုကရေစီရရှိဖို့တိုက်ပွဲဝင်ခဲ့သူတစ်ဦးဖြစ်တာကြောင့်သူ့ကိုလိုက်လံဖန်ဆီးပြီးထောင်ထဲပို့ရမှာမဟုတ်ပဲလိုက်လျောညှိထွေစာပြုမှုဆက်ဆံရမှာဖြစ်ကြောင်းလူ့အခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ ဒီလိုငြင်းငြင်းစွာတိုက်ပွဲဝင်သူတွေနောက်ဆက်ခံရတာတွေချိန်ထောက်ခံရတာတွေနဲ့အာဏာပိုင်တွေရဲ့မတရားလှုပ်ရတွေနဲ့ရင်ဆိုင်ရတာတွေနဲ့ပတ်သက်ပြီးတော့ဒီမိုကရေစီစံတန်ဘိုးကိုအလေးထားတဲ့အာဆီယံလွှတ်တော်အမများအဖွဲ့အနေနဲ့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းပြောဆိုရမှာဖြစ်တယ်လို့ပြောပါတယ်။ဥက္ကမရခေါ်ကိုညီလွင်ဟာ2009ခုနှစ်ရွှေဝါရောင်တော်လှန်ရေးလို့လူသိများတဲ့ဒီမိုကရေစီရေးလှုပ်ရှားမှုကိုဦးဆောင်ခဲ့တဲ့တန်ဃာတော်တစ်ပါးဖြစ်ပြီးသူ့ရဲ့ဦးဆောင်မှုကြောင့်အာဏာပိုင်တွေရဲ့ဖမ်းဆီးမှုကိုခံခဲ့ရပြီးတော့2008ခုနှစ်မှာထောင်ဒဏ်68နှစ်ကြာခံခဲ့ရသူဖြစ်ပါတယ်။လူငင်းကျန်းသာခွင့်နဲ့2012ခုနှစ်ဇန်နဝါရီလမှာပြန်လည်လွတ်မြောက်လာခဲ့ပြီးထိုင်းနိုင်ငံမှာတွားရောက်နေထိုင်ခဲ့သူဖြစ်ပါတယ်။ထွက်ပေါ်နေတဲ့သတင်းတွေအရမြန်မာနိုင်ငံတဲကိုတရားမဝင်ပြန်လည်ဝင်ရောက်မှုနဲ့အခုလိုပြန်လည်ဖမ်းဆီးခဲ့ရတာဖြစ်ကြောင်းလူ့အခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမများရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဥက္ကမီယာဟာဇန်နဝါရီလ19ရက်နေ့ကမန္တလေးမှာရှိတဲ့တဲကိုခန်းတစ်ခုမှာဖမ်းဆီးခံရတာဖြစ်ပါတယ်။သူကိုမန္တလေးမှာထိန်းသိမ်းထားပြီးတော့ဖေဖော်ဝါရီလ3ရက်နေ့မှာရုတ်ထုတ်မှာဖြစ်တယ်လို့လည်းသိရပါတယ်ရှင်။
မရှာဖောင်ပြောပြသွားတာပါအခုမလေးရှားရောက်မြန်မာအလုပ်သမားတွေရဲ့လုံခြုံရေးသတိပေးချက်ကိုလည်းပြောပြပေးပါဦးမယ်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတွေဆာလရန်ပြည်နယ်နယ်မြေအတွင်းကိုမသွားဖို့နဲ့သွားမယ်ဆိုရင်လည်းလုံခြုံရေးသတိထားကြဖို့မြန်မာတန်ရုံးကသတိပေးထားတဲ့အကြောင်းမလေးရှားရောက်မြန်မာနိုင်ငံသားတွေကပြောပါတယ်ဆာလရန်နယ်မြေအတွင်းမှာအုပ်စုဖွဲ့ခိုက်ရန်ဖြစ်ပွားတာတွေကြောင့်တိုက်ဆုံထိခိုက်ဒဏ်ရာရမှုတွေဖြစ်ပြီးဆာလရန်နယ်တဝိုက်မှာမလေးရှားရဲတပ်ဖွဲ့ကလုံခြုံရေးတင်းကျပ်ပြီးစစ်ဆေးမင်းမြန်တာတွေဖမ်းဆီးတာတွေရှိနေတယ်လို့လည်းမလေးရှားရောက်မြန်မာနိုင်ငံသားတွေကပြောပါတယ်။မလေးရှားနိုင်ငံအတွင်းမြန်မာနိုင်ငံသားတွေရဲ့လုံခြုံရေးအခြေအနေနဲ့ပတ်သက်လို့မတ်တင်ဂီထိုက်ကမင်းမြန်တင်ပြပေးထားပါတယ်ရှင်။
မလေးရှားနိုင်ငံစီလံခေါပြည်နယ်ဆာလာယန်းမြို့မှာအုပ်စုဖွဲ့ပြည်ပခါတွေဖြစ်ခဲ့တာကြောင့်မလေးရှားရောက်မြန်မာနိုင်ငံသားတွေအသွားအလာတရိပ်ထားကြဖို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကတရိပ်ပေးထားတဲ့အကြောင်းလက်ရှိမလေးရှားနိုင်ငံကပုံးနာယေးကူညီမှုအသင်းရဲ့ဥက္ကဋ္ဌဦးစန်းဝင်းကပြောပါတယ်
။ဟုတ်မြန်မာတန်ရုံးကတော့ကျွန်တော်တို့ဒီမလေးရှားမှာရှိတဲ့မြန်မာနိုင်ငံသားတွေကိုပေါ့လေဒီအခုဆာလာယန်းမှာဖြစ်နေဒီလေမြန်မာနိုင်ငံသားဒီမွတ်စလင်ဘာသာဝင်တွေဒီမလေးရှားနိုင်ငံအိန္ဒိယနိုင်ငံသားဒီနယ်ဖြစ်ပေါ်တဲ့ကိစ္စရပ်တွေအတွက်ပေါ့ဒီသွားရေးလာရေးကိုသတိထားပြီးသွားကြဖို့အတွက်ပေါ့မြန်မာနိုင်ငံကနေပြီးတော့မြန်မာနိုင်ငံသားအားလုံးသိရှိရန်သတိပေးထားပ
ါဒီလနယ်ပိုင်းမှာပဲဆာလာယုံမြို့ပစာဘရုံဘရူးဈေးမှာအုပ်စုဖွဲ့ခတ်ရန်ဖြစ်ပွားခဲ့ပြီးမြန်မာနိုင်ငံသားတချို့ထိခိုက်ဒဏ်ရာရခဲ့ပြီးတဲ့နောက်မြန်မာတန်ယုံရဲ့သတိပေးချက်ထွက်ပေါ်လာတာဖြစ်ပါတယ်အခုချိန်ထိတော့မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးအထူးစိုးရိမ်ရတဲ့အနေအထားတော့မဟုတ်သေးတဲ့အကြောင်းမလေးရှားမှာပဲနေထိုင်နေတဲ့ကိုတီဟမောင်မောင်ကပြောပါတယ်
။ဟိုတန်ယုံနေနဲ့ကျွန်တော်တို့ကိုတတိပေးကျထုတ်ထားတာပဲကျွန်တော်တို့ဟိုလည်းအရင်စိုးရိမ်ကြရတော့မဟုတ်ပါဘူးခင်ဗျ။ဟုတ်ကဲ့ဒါပေမဲ့ဟိုကတော့ဒီလူမျိုးပြဿနာမျိုးလေးတွေရှိတဲ့အခါကျတော့ကျွန်တော်တန်ယုံကနေပြီးတော့တတိပေးတဲ့အနေနဲ့ပဲဟိုအလုပ်ကြည့်ရတာ။ဟိုဒါကြောင့်တင်းထုတ်ပြန်တဲ့ကလေးဟိုကထုတ်ပြီးသားတဲ့သဘောမျိုးပေါ့နော်
မြန်မာနိုင်ငံသားအများစုအလုလုကင်နေကြတဲ့ဆာလာယန်းမြို့အတွင်းအုပ်စုဖွဲ့ခတ်ရန်ဖြစ်ပွားပြီးတဲ့နောက်မလေးရှားအစိုးရဘက်ကလုံခြုံရေးတူးမြင့်ချထားပြီးအဖမ်းအဆီးတွေလည်းရှိနေတယ်လို့ဆာလာယန်းနယ်ကပ်ရဲ့ကပုံးမြို့မှာနေထိုင်နေတဲ့ဦးစန်းဝင်းကပြောပါတယ
်သူတို့အရင်ကဆိုရှင်1993-94လောက်ကဆိုရှင်ဒီဒေသဟာအဲဒီဆာလာယန်းခေါ်တဲ့ဒီဈေးကြီးရှိတဲ့ဒေသဟာအနေမြရဲဆိုးတယ်လေဆိုးတော့ဒီအိတ်ဒေသအများစုကိုဒီနိုင်ငံမှာရှိတဲ့ဒီအိန္ဒိယမျိုးအများစုကတော့နေထိုင်ပြီးအဲ့မှာအုပ်ချုပ်တယ်ပြီးတော့ကျတော့အိန္ဒိယနဲ့ဒီမူရစ်စေဘာညာနဲ့လောက်တာတွေရှိတယ်ဈေးမှလည်းအယောင်ကိုလောက်တဲ့အခါမှာငွေရှားတာလည်းအဆင်ပြေတယ်အဲ့တော့အိန္ဒိယကိုသူတို့ပြန်လဲလိုချင်တယ်အခုအချိန်မှာတော့ဒီဈေးမှလောက်ကင်နေတာကဒီမြန်မာနိုင်ငံသားကြီးဖြစ်တော့ဒီမြန်မာနိုင်ငံသားကိုဈေးရထွက်ပေးဖို့အတွက်သူကအဓိကအနေတောင်းဆိုခြင်းဖြစ်တယ်ပေါ့လေရှားရဲတွေကဘလောက်ချက်ဒီအထွက်အဝင်ဘက်တွေမှာဘလောက်ချက်ဒီချထားတယ်ဒီအရဝတ် CID တို့ထားပါတယ်သူမတင်လာတဲ့လူတို့ဖမ်းဆီးစစ်ဆေးပြီးကားပေါ်တင်ပါတယ
်မြို့တော်ကွာလာလမ်ပူရဲ့အနောက်မြောက်ဖက်10ကီလိုမီတာအကွာလောက်မှာရှိတဲ့ဆာလာယန်းမြို့ကဈေးတွေမှာမြန်မာနိုင်ငံသားအများအပြားအလုလုကင်နေကြတာဖြစ်ပါတယ်လက်တလုံးမှာဆာလာယန်းနယ်အတွင်းအဖမ်းဆီးများနေတဲ့အတွက်တရားမဝင်မြန်မာရွှေ့ပြောင်းတွေကတော့ဖမ်းဆီးခံရမယ့်အန္တရာယ်ရှိနေလို့မသွားသင့်ဘူးလို့လည်းမလေးရှားရောက်မြန်မာတွေကပြောပါတယ်ဆာလာယန်းမြို့တဝိုက်မြန်မာနိုင်ငံသားတွေအတွက်လုံခြုံရေးအခြေအနေစိုးရိမ်ချက်တွေနဲ့ပတ်သက်ပြီးမလေးရှားနိုင်ငံမြန်မာတန်ယုံကိုဆက်သွယ်ခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့ခြင်းမရှိပါဘူးရှင
်မတ်တင်ဂီထိုင်ပြောပြသွားတာပါအခုလက်ဘရောင်းတောင်ဘက်ကိုအလှည့်ပေးပါအောင်မရှင် လက်ဗရန်တောင်ဂျင်းနီစီမံကိန်းဖြတ်သိမ်းရေးနဲ့တည်နှံ့ရော်ကြီးရာရေးတောင်းဆိုနေတဲ့ဒေသခံ60ကျော်ကိုပုံမှန်ဆက်ရှင်နဲ့ဆလင်ကြီးရဲစခန်းကတရားစွဲထားတယ်လို့တောင်သူတွေကဆိုပါတယ်။ဒါပေမဲ့စီမံကိန်းဖြတ်ဖို့ကန့်ကွက်ဆန္ဒပြနေတာတွေနဲ့မြေယာပြန်ရရေးတောင်းဆိုနေတာတွေရပ်ပစ်မှာမဟုတ်ဘူးလို့ဒေသခံတွေကပြောနေတဲ့အကြောင်းဆက်သွယ်ဆောင်သတ်ထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မအေးအေးမာကတင်ပြပေးထားပါတယ်ရှင်။
ပြီးခဲ့တဲ့တပတ်ခန့်ကစပြီးလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြကကုမ္ပဏီတွေကိုတည်နှံ့ရော်ကြီးတောင်းဆိုနေတဲ့ဒေသခံ60ကျော်ကိုခွင့်ပြုမိမရပဲဆန္ဒထုတ်ပေါ်မှုပုံမှန်18နဲ့တရားစွဲဆိုထားတယ်ဆိုပြီးဒေသခံတောင်သူဒေါ်မာချိုကပြောပါတယ်
။ဦးဝင်းကျော်တို့ဒေါ်မာချိုတို့ဒေါ်ဆန္နာတို့အပါဝင်ဆိုပြီး65ယောက်ပုံမှန်18နဲ့အပူဖွင့်ထားတယ်လို့ဒါပြောတာ။ကျမတို့စီကိုစာတို့ဘာလို့ပို့ခြင်းမရှိသေးဘူး။အဲ့ဒါက20ရင်းနေ့ကကျင်းစာတိုက်တာလဲနောက်ထပ်တယောက်တို့ထားတယ်တဲ့ဒေါ်ညိုလေးတဲ့။ဦးဝင်းကျော်တို့ဒေါ်ဆန္နာဒေါ်မာချိုဒေါ်ညိုလေးတို့အပါဝင်66ယောက်ပေါ့။မြန်မာဝမ်ပေါင်းကုမ္ပဏီလည်းတုံ့ပြန်သေးဘူးဥပိုင်ကလည်းမတုံ့ပြန်လေခုတုံ့ပြန်တာဆိုတာပုံမှန်တွေပဲတုံ့ပြန်နေတာကျမတို့ကတော့သူတို့တရားဆွဲတယ်ကျမတို့အမှန်တရားတောင်းဆိုနေတာလေကျမတို့ရားတင်ရားတိုက်တယ်လို့သူတို့လေယာဉ်ဥပဒေတွေလည်းဘာလို့တောင်းဆိုနေလဲကျမတို့အနေနဲ့တော့သူတို့ကပုံမှန်တွေတက်ပြီးတရားတွေဆိုလို့နောက်ဆုံးမှလည်းမဟုတ်ကြောက်လည်းကြောက်မှာမဟုတ
်လက်ဗရောင်းတောင်ကျင်းနီစီမံကိန်းဟာဒေသခံတောင်သူတွေရဲ့မြေယာတွေကိုသိမ်းယူတာတိစောက်ထားတဲ့စီမံကိန်းဖြစ်တယ်လို့ဒေသခံတွေကပြောဆိုပြီးမျက်နှာချင်းမယူထားတဲ့မြေယာတွေအတွက်တနစ်စာတည်နှံ့ရော်ကြီးကိုရရှိဖို့အတွက်အချိန်ချင်းတောင်းဆိုခဲ့ကြတာပါဒီအတွက်ဒေသခံတွေကသာမကသူတို့ကိုကူညီတဲ့တက်ကြွလှုပ်ရှားသူတွေကိုပါဖမ်းဝရမ်းထုတ်ခံရပြီးဒေသခံတွေကလည်းဤအမျိုးမျိုးနဲ့တရားစွဲဆိုခံရတယ်လို့ဆက်ပြောပြပါတယ
်ခုလာရောက်ကူညီတဲ့အဖွဲ့တွေကိုလည်းဖမ်းဝရမ်းထုတ်တယ်ဒေသခံတွေကိုလည်းအမှန်တရားတောင်းဆိုနေတဲ့အတွက်လည်းသူတို့တရားတွေစွဲဆိုထားတယ်အခုသူတို့ဘက်ကကြတော့လည်းဒေါခင်ဝင်းပြစ်တဲ့တရားခံကိုလည်းဖော်ထုတ်မပေးဘူးမိလောင်မုံတရားခံကိုလည်းဖော်ထုတ်မပေးဘူးတရားဥပဒေကိုသူတို့လေးစားလိုက်နာမှုမရှိဘူးကျမတို့ဒေသခံတွေဘက်ကတော့တရားဥပဒေကိုလေးစားလိုက်နာပါတယ်ကျမတို့ထုတ်ထားတဲ့ဟာကိုအပြေမရတဲ့အတွက်ကျမတို့သွားနေရတဲ့အတွက်ကျမတို့ဘက်ကတော့ဟိုမတရားတဲ့ဥပဒေနဲ့ဒေသခံတွေကိုဆွဲဆိုနေလို့ကျမပြောချင်ပါတယ်ရေးပိုင်းရှင်ရားပိုင်းရှင်တွေကိုတော့သူတို့ကအမှုတွေတက်တရားတွေဆွဲတကယ်တကယ်ကျတော့သူများတိုင်းသမားလာပြီးတရုတ်တွေမြေယာတိတ်ထားတာကိုကျသူတို့ကလက်လူရှုတာတို့ဖြစ်နေလို့မို့ရောချင်းမယူတဲ့လေယာဉ်တွေကိုသူစုကြိုးခတ်တာကျသူတို့ကလက်လူရှုတာလို့မို့အဲ့ကျတော့မဒေသခံစီရတဲ့သူကိုကျေနပ်မှုရအောင်ရတယ်အဖြေတစ်ခုမှညှိနှိုင်းဆွေးနွေးခြင်းမရှိတဲ့အတွက်ကျမတို့လက်ဗရောင်းတောင်ကျင်းဒီစီမံကိန်းကြီးကိုတော့ကျမတို့လက်နဲ့လည်းမခံဘူ
းဒေသခံတွေသဘောမတူတဲ့ကြားကကျင်းဒီစီမံကိန်းကိုအကောင့်ထဲပေါ်တည်ဆောက်နေတဲ့ကုမ္ပဏီတစ်ခုဖြစ်တဲ့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့မြမစီပိုင်းဥပိုင်ကုမ္ပဏီလီမိတက်ကိုရောဒေသခံတွေကိုတရားစွဲဆိုထားတယ်ဆိုတော့ဆလင်းကြီးမြို့နယ်ရဲစခန်းကိုရောဆက်သွယ်လို့မရခဲ့ပါဘူးလူရင်းဆိုင်ရာတွေကိုတုံးပြီးလှုပ်ဆောင်နေတဲ့ကျင်းဒီစီမံကိန်းကိုဒေသခံတွေကလည်းဤအမျိုးမျိုးနဲ့ကန့်ကွက်ဆန္ဒပြနေကြတာပါ2012ခုနှစ်တုန်းကတော့ကန့်ကွက်ဆန္ဒပြတဲ့တပိတ်စခန်းအလုံးကိုအင်အားတောင်းဖြိုခွဲခဲ့တာကြောင့်တန်ငါနဲ့အရက်သား100လောက်အပြင်းထန်ဒဏ်ရာများရရှိခဲ့တာပါဒီဖြစ်ရပြီးဒေါက်ဆန်းစုကြည်ဦးဆောင်တဲ့စုံစမ်းစစ်ဆေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာပါအချက်လက်တွေကိုလည်းလိုက်နာခြင်းမရှိဘူးလို့ကော်မရှင်အဖွဲ့ဝင်တွေကဆိုပါတယ်ဒီစီမံကိန်းကိုအရင်တုန်းကတော့ကုမ္ပဏီနှစ်ခုကသာအကျိုးအမြတ်ခွဲဝေယူခဲ့ပြီးအစီရင်ခံစာထွက်ပြီးမှစာချုပ်ပြန်လည်ချုပ်ဆိုကမြမအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်ကုမ္ပဏီတို့က30ရာခိုင်နှုန်းအကျိုးအမြတ်ခွဲဝေယူဖို့ဆုံးဖြတ်ခဲ့ကြပါတယ်။ဒီနောက်မှာတော့ဒေသခံတချို့ကိုမြေယာနဲ့နာကြီးပေးခဲ့ပေမဲ့တန်ရာတန်ကြီးပေးတာမျိုးမဟုတ်ဘူးဆိုပြီးဒေသခံတွေကဆိုပါတယ်။အခုဆန္ဒပြသူတွေဟာသူတို့မြေယာတွေကိုဘလို့နီးနဲ့မှရောင်းမှာမဟုတ်တဲ့အကြောင်းနဲ့သူတို့မြေယာတွေကိုစိုက်ပျိုးလို့မရအောင်တန်ဆုကျုပ်ခတ်လိုက်တဲ့အတွက်တနစ်စာတည်နှံ့ရော်ကြီးပေးဖို့တောင်းဆိုနေတယ်လို့လည်းပြောပါတယ်။အစိုးရသိတက်လာရင်လည်းသူတို့မြေယာတွေပြန်မရမချင်းတောင်းဆိုသွားမှာဖြစ်တယ်လို့လည်းဒေသခံတွေကပြောဆိုခဲ့တာပါ။ပြီးခဲ့တဲ့2014ခုနှစ်တုန်းကတော့ဒေသခံတောင်သူတဦးဖြစ်တဲ့ဒေါခင်ဝင်းဟာမြေယာပြန်ရရေးတောင်းဆိုဆန္ဒပြတဲ့အတွက်ဥကောင်းကိုတနက်နဲ့ဖြစ်ကတ်တာခံခဲ့ရပြီးသေဆုံးခဲ့ရတာပါ။တခြားတောင်သူဒရာစင်လောက်ဟာလည်းတနက်တန်ရာတွေရရှိခဲ့ပြီးတရားစွဲဆိုမှုတွေခံခဲ့ရပါတယ်။ဒေသခံတောင်သူတွေနဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကတော့ကုမ္ပဏီကတာဝန်ရှိသူတွေနဲ့ဒေသဆိုင်ရာအာဏာပိုင်တွေကိုတရားပြန်ဆွဲတဲ့အမှုကိုတော့ညှင်းပယ်ခံခဲ့ရတာပါလက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုလွန်ခဲ့တဲ့3နှစ်ကျော်ကလေးကအချိန်ပေါင်း280ကျော်ဆန္ဒပြခဲ့ကြပါဗျာအာဏာပိုင်တွေကတော့ဒီစီမံကိန်းနယ်မြေမှာရှိတဲ့ကျေးရွာတွေကိုလွန်ခဲ့တဲ့5နှစ်ခန့်ကစပြီးပုံမှန်144ထုတ်ပြန်ထားပါတယ်ရှင
်မအေးအေးမှပြပြသွားတာပါရှင်မကြခင်မှာ IS အကြမ်းဖက်မှုဆိုင်ရာ နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိသလိုအစည်းအဝေးနောက်ပိုင်းမှာတော့ကျန်းမာရေးမြန်မာရေးတုံ့တက်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကန်တာတွေကိုနားဆင်ကြရမှာပါရှင
် Well, Myanmar has many great products and services that are very attractive to the United States.
နိုင်ငံရေးလုံမွဲလူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်ကျင်းမှုဆိုတာသူတို့အတွက်ကစိတ်မှုလေဈေးကလည်းဒုံညင်းအင်ကြီးလောက်သွား
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary
Yeah, nice island ne po lo khat khat la ba ka cha ne ma ni ni ya ba ka cha ne ko win win yong win win de sha ni ya ba de ba pat sa ma ya yang sha la ma na bai ho zi bo yang sha
မြန်မာနဲ့နိုင်ငံတကာငွေရေးကြေးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ပါတယ်ခင်ဗျာ
ပြည်ထောင်အမေရိကန်တန်ရဲ့ဂျာတာပရင်းညပိုင်းအစည်းအဝေးတွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့ပြီးစီးပွားရေးကုမ္ပဏီတွေရဲ့အကြီးအကဲတွေလုံခြုံရေးနဲ့ပတ်သက်လို့ပြန်လည်ဆန့်စစ်နေတယ်လို့လုံခြုံရေးဆိုင်ရာလေလာသုံးသပ်သူတွေကပြောပါတယ်။အာရှဒေသအတွင်း soft target လို့ခေါ်တဲ့အကာအကွယ်မဲ့သူတွေပေါ့ IS အကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေတိုးလာနေတာကြောင့်စိုးရိမ်မှုတွေရှိလာနေပါတယ်။ဒီလိုအခြေအနေတွေကြောင့်အရှိအလေပိုင်းကနေပြန်လာတဲ့စစ်သွေးကြတွေနဲ့ပတ်သက်လို့နိုင်ငံချင်းချင်းကြအချက်အလက်တွေဖလှယ်ဖို့ကိုလည်းထိုင်းနိုင်ငံကစူးစမ်းနေတာပါ။ဘန်ကောက်မြို့တော်က VOA သတင်းတောက်ရွန်ကော်ဗင်ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်
။ဇန်နဝါရီလ14ရက်နေ့ကလူရှိဦးသေဆုံးပြီး20လောက်တန်ရခဲ့တဲ့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကတိုက်ခိုက်မှုဟာစီးပွားရေးအတိုင်းဝိုင်းကြားသတိပေးလိုက်တယ်လို့ဖြစ်သွားပါတယ်။အရှိတောင်အရှဒေသတွင်IS နဲ့ Al-Qaeda အကြမ်းဖက်အဖွဲ့တွေအနေနဲ့တိုက်ခိုက်မှုတွေပြုလုပ်လာမှာမျိုးနဲ့ပတ်သက်လို့ short track ခဲ့တယ်လို့ Australia နိုင်ငံအခြေစိုက်စုံစမ်းထောက်လှမ်းရေးဆိုင်ရာအကြံပေးအဖွဲ့အကြီးအကဲ Neil Fargus ကပြောပါတယ
် We've got some urgent requests even as we speak from Fortune 500
အရှိအအရှာနဲ့အထူးသဖြင့်အရှိတောင်အရှာတစ်ခုလုံးမှာဖြန့်ကျက်ထားတဲ့ကုမ္ပဏီ900လောက်ကသူတို့ကိုအကြံပေးဖို့အရေးကြီးကြီးကျွန်တော်တို့ကိုတောင်းဆိုထားပါတယ် IS နဲ့ Al-Qaeda ရဲ့တိုက်ခိုက်လာနိုင်မှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာလုံခြုံရေးအနေအထားပေါ်မှာ short track ခဲ့တယ်လို့ကျွန်တော်ထင်ပါတယ်
ဥပဒေကြောင်အရဩစတြေးလျကုမ္ပဏီတွေဟာသူတို့ကုမ္ပဏီရဲ့အစိမ့်မြင့်ရရှိတွေဒေသခံဝန်ထမ်းတွေအတွက်လုံခြုံရေးအာမခံချက်ထားရှိပေးဖို့လိုအပ်တယ်လို့လည်း Fargus ကပြောပါရယ် IS အကြမ်းဖက်အဖွဲ့နဲ့ဆက်နွယ်သူတွေကဂျကာတာမြို့တော်မှာရှိတဲ့စီးပွားရေးအခြေချကျတဲ့နေရာနောက်တန်တပန်ရက်ကွက်မှာအကာအကွယ်မဲ့သူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့သူတေတီတွေကြားအံ့ဩတုံ့လို့ဆရာဖြစ်သွားပါရယ်စစ်သွေးကြွအကြမ်းဖက်သမားတွေဟာအဲ့လိုအကာအကွယ်မဲ့သူတွေကိုပြစ်မှတ်ထားပြီးပိုတိုက်ခိုက်လာတာတွေလုပ်နိုင်တယ်လို့ဟောင်ကောင်အခြေစိုက်နိုင်ငံရေးနဲ့စီးပွားရေးကုမ္ပဏီဆိုင်ရာအကြံပေးအဖွဲ့အကြီးအကဲ Steve Vickers ကပြောပါတယ
်ဂျကာတာက Starbucks Coffee ဆိုင်ကိုတိုက်ခိုက်တာကိုကြည့်ရင်ဒီလိုအကာအကွယ်မဲ့သူတွေကိုပိုပြီးတိုက်ခိုက်လာနိုင်တာကိုတွေ့ရလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အများပြည်သူသွားလာတဲ့နေရာတွေမှာနိုင်ငံသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှေ့လျှောက်ပြန့်နှံ့လာမှာကိုစိတ်မကောင်းစရာမြင်တွေ့ရမှာပါ။အ
ာရှပစိဘိတ်စီးပွားရေးကုမ္ပဏီတွေအနေနဲ့သူတို့ကုမ္ပဏီအကြီးအကဲတွေဒေသရင်းခီးသွားလာရမှာလုံခြုံရေးအစီအစဉ်အသေးစိတ်ဆောင်ရွက်ပြီးသွားဖို့ကိုလည်း Vickers ကပြောပါတယ်။2002ခုနှစ်ကအင်ဒိုနီးရှားနိုင်ငံဘာလီအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမျိုးထပ်ဖြစ်လာမှာကိုလေလာသုံးသပ်သူတွေကစိုးရိမ်နေတာပါ။ဒေသခံဂျမအစ္စလာမီယာအဖွဲ့ရဲ့အဲ့ဒီတိုက်ခိုက်မှုကြောင့်လူ200ကျော်သေဆုံးခဲ့ပါတယ်။ဩစတြေးလျနဲ့အာရှမှာနေထိုင်ပြီးအရှိအလေပိုင်းကိုသွားရောက်က IS တွေနဲ့အတူတိုက်ပွဲဝင်တဲ့သူရာနဲ့ချီကိုစောင့်ကြည့်ပြီးအဲ့ဒီလူတွေရဲ့အချက်လက်တွေကိုအချင်းချင်းကြားအပြန်အလှန်မျှဝေသွားဖို့ကိုလည်းတခြားနိုင်ငံတွေနီးတူဩစတြေးလျနိုင်ငံကလည်းတိုက်တွန်းထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA American တန်ရက်ကြာသပတေးနေ့ညပိုင်းအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32နဲ့51တို့ကနေပြီးတော့ပဲဓာတ်ရိုက်ဖန်ယူနားဆင်နိုင်ကြပါတယ်ဒီချိန်ပိုင်းတွင်မှာတော့ဒီကျမ်းမာရေးကန္တာအယက်သားကိုစလဲရီလက်ထဲအနာရောက်ပေမဲ့လူနည်းစုလူချမ်းသာတွေရဲ့ဩဇာကမကြသေးတဲ့အကြောင်းမြမအရေးသုံးသပ်ချက်နဲ့အတူတိုင်းရင်သတင်းလွှာကန္တာမှာတော့
2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ပဲနဲ့ကျွန်တော်တို့ဘယ်ပြင်လို့မှခြေစမ်းလို့မရပါဘူးစစ်တပ်ကနိုင်ငံရေးမှာဝင်
စံတိုင်ရင်သားများဒီမိုကရေစီဖွဲ့ချုပ်ပါတီပြောခွင့်ရဆိုင်းလေရပြောပြခြင်းနဲ့အတူတခြားတိုင်ရင်သားဒေသကသတင်းစုံလင်ကိုထုတ်လွှင့်ပေးနေတဲ့တိုင်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ကျမရေကန္တာနဲ့ဆားရအောင်ပါဒီတစ်ပတ်ကျမရေးကဏ္ဍမှာကလေးမွေးဖွာပြီးရင်ဆိုင်ရတတ်တဲ့အန္တရာယ်တွေအကြောင်းကိုတင်ပြပေးထားပါဗျ။မြန်မာနိုင်ငံမှာကိုဝင်တဲ့မိခင်နဲ့ကလေးတည်ဆုံမှုဟာကလေးမွေးဖွာပြီးကာလမှာလည်းဖြစ်တတ်တဲ့အကြောင်းကျမရေးပညာရှင်တွေကပြောပါဗျ။ကလေးမွေးဖွာပြီးချိန်မှာမိခင်နဲ့ကလေးအသက်အန္တရာယ်ဖြစ်စေနိုင်တဲ့လက္ခဏာတွေဘယ်လိုရှိပါလဲ။အန္တရာယ်ရှိနေရင်ဘယ်လိုလုပ်ပေးသင့်ပါလဲဆိုတဲ့အကြောင်းတာဖွာမိရအထူးကဒေါက်တာမြတ်သီရာကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါဗျရှင်။
ဟုတ်ကဲ့ပမုခကတာမြတ်တရားညမြန်မာနိုင်ငံမှာဒီမိခင်နဲ့ကလေးပစ္စုံမှုနှုံရှော့ချနိုင်မှုအတွက်အရေးပါတဲ့ဒီမိခင်တွေကိုဝင်ဆောင်တာနဲ့ပတ်သက်ပြီးတော့ဆက်မပါနော်အနေရှိတဲ့လက္ခဏာတွေကြောင်းပြောတဲ့နေရာမှာပြီးခဲ့တဲ့တစ်ခေါက်တကတော့မိဖွားချိန်မှာဖြစ်တဲ့ဒီကလေးမွေးချိန်မှာဖြစ်တဲ့အကြောင်းကိုကျွန်တော်တို့အတိအကျအသေးစိတ်ရှင်းပြပြခဲ့ကြတယ်ပေါ့ဆက်မနော်အဲ့တော့ဒီတစ်ခေါက်တော့ဆက်မကြီးဒီကလေးမွေးဖွားပြီးချိန်နောက်ပိုင်းဒီဖြစ်လာနိုင်တဲ့အနေရှိတဲ့လက္ခဏာတွေကြောင်းဆက်ပြောအောင်ဆက်မ
ကလေးကိုမွေးဖွားလို့ပြီးသွားတဲ့အခါမှာပုံမှန်မိဖွားပြီးရင်မိနေသွေးဆင်းပါတယ်။အဲဒီမိနေသွေးဆင်းနေဆိုတာနည်းနည်းပဲဆင်းနေညဉ့်ညက်လေးတွေဆင်းနေပေါ့။အဲ့လိုမဟုတ်ခဲနဲ့သွေးဆင်းများတယ်။တမန်ထက်ပိုပြီးသွေးဆင်းများတယ်ဆိုရင်နီနီရဲရဲဆင်းနေဆိုရင်အန္တရာယ်လက္ခဏာပါ။အဲ့လိုအန္တရာယ်လက္ခဏာဖြစ်လာပြီဆိုရင်အများဆုံးကျန်းကျင်တဲ့ဆရာမကိုခေါ်ဖို့စီရင်စီကံတွားဖို့အရန်ကိုအရေးကြီးပါပြီ။သွေးဆင်းလိုက်ပြီဆိုရင်အသက်အန္တရာယ်အရန်နှီးသွားပါပြီ
။ဟုတ်ကဲ့ဆရာမဒီသွေးဆင်းတဲ့ပမာဏကပုံမှန်မဟုတ်ဘဲနဲ့ပုံများလာတော့ဆရာမရေဘယ်လိုသိနိုင်မလဲ
။ဘယ်လိုသိနိုင်လဲဆိုတော့ကျမတို့စာအုပ်တီထဲမှာတော့900 cc ဆိုတာရေသန့်ဘူးရဲ့တဝက်ထက်ပိုရင်သွေးသွန်တယ်လို့သတ်မှတ်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာမဒီရေသန့်ဘူးကြီးပေါ့ဆရာမနော်1လီတာရေသန့်ဘူးကြီးပေါ့
။ဟုတ်
Okay.
တလီတာရေတံဘူးကြီးပေါ့သူရဲ့တဝက်လောက်တဝက်ထက်ပိုများရင်ပေါ့900 cc ဟုတ်ကဲ့ပါဒါပေမဲ့ဒီရက်ကွက်မှာနေတဲ့အမျိုးသမီးတွေအနေနဲ့900 cc ဆိုတာကိုသတ်မှတ်ဖို့ဟိုခတ်မှန်ဖို့ခဲရင်တက်တယ်များသောအားဖြင့်သူတို့ခတ်မှန်တာတွေကတကယ်ဖြစ်တာတက်ကိုညှော့နေနေတက်တယ်ဘာလို့ဆိုတော့ထမိန်ထဲမှာစူနေတယ်ကြံကင်းထဲမှာကျသွားတယ်ဆိုတော့တတိမထားမိတက်ကြအောင
်ဟုတ်ကဲ့ပါဆင်မအဲ့တော့နောက်ထပ်ရောဆင်မအေ
းဟုတ်ကဲ့နောက်ထပ်အန္တရာယ်လက္ခဏာကတော့ကလေးမွေးပြီးအချင်းကြတဲ့အချိန်မှာအချင်းမကြဘူးပေါ့ဆိုလို့ရှိရင်အဲ့ဒါအန္တရာယ်လက္ခဏာပါပဲအဲ့အန္တရာယ်လက္ခဏာဟိုအိမ်မှာကြိုးစားနေလို့ဘယ်လိုမှမရပါဘူးသွားပြီးကြိုးစားလိုက်ရင်အန္တရာယ်လက္ခဏာကရှိပြီးရင်ရှိရင်ဖြစ်သွားမှာဖြစ်ပါတယ်ဒါကြောင့်မလို့အချင်းဒီကလေးမွေးပြီးလို့နိုင်ွက်အတွင်းမလိုက်လာဘူးမဆင်းလာဘူးဆိုရင်ဒါအန္တရာယ်လက္ခဏာပါစီယုံစီကံကိုအမြန်သွားပါမယ်အဲ့ဒီအစားအဲ့စီအောင်စီကံကိုမတော်ဘဲနဲ့နီးမျိုးစုံနဲ့အချင်းကိုကြအောင်နှိုက်ထုတ်ခြင်းတို့နော်ဆွဲချခြင်းတို့ဆိုတဲ့အဲနော်ကျွမ်းကျင်တဲ့ဆရာမတွေကတော့ဒီလိုမျိုးလုပ်မှာမဟုတ်ပါဘူးဒါပေမဲ့လက်တယ်နဲ့မွေးနေရတဲ့သူတွေအတွက်ကတော့ဒီ MBA တွေရှိပါတယ
်ဟုတ်ကဲ့ဆရာမဒီမွေးဖွားပြီးတဲ့အချိန်မှာနောက်ထပ်တော့ရှိနေတဲ့အနေလက္ခဏာတွေရှိသေးလားဆရာမ
မွေးပြီးွားပြီပေါ့မိတွင်းနဲ့ရောက်သွားတဲ့ခါကျတော့အဖျားဝင်ပြီပေါ့မိဖွားစဉ်ကာလမှာလည်းဖျားရင်ပိုးဝင်တဲ့အန္တရာယ်ရှိတယ်ပေါ့ဆိုတော့အဲ့လိုမျိုးမိဖွားပြီးရဲ့နောက်ပိုင်းမိတွင်းကာလမှာလည်းဖျားရင်အန္တရာယ်အရန်ကြီးပါတယ်အဲမိတွင်းကာလဖျားတာဒီများသောအားဖြင့်အိမ်ထဲမှာအချင်းစားတွေကြံနေပြီးတော့အပုပ်ဆံပြီးဖျားတာမျိုးဖြစ်တတ်ပါတယ်အဲ့ဒါဆိုရင်အဲ့အပုပ်ဆံပြီးတော့အသက်အန္တရာယ်ဖြစ်တတ်ပါတယ
်ဟုတ်ကဲ့ဆရာမအဲ့တော့တခါတည်းမှာအခုလိုဒီမွေးဖွားပြီးတော့ဒီမိတွင်းကာလမှာပေါ့နော်မိခင်မှာဖြစ်တဲ့အန္တရာယ်ရှိတဲ့လက္ခဏာတွေပြင်ကလေးမှာရောဆက်မရည်
ဟ ောက်ခဲ့
ဟိုအန်ဒီရဲ့လက္ခဏာတွေသတိထားဖို့လိုသည်လား
မွေးဖွားပြီးတဲ့နောက်ပိုင်းမှာအန်ဒီရဲ့လက္ခဏာကတော့ဘာနဲ့ဆက်ဆက်လဲဆိုတော့မိတွင်းအာရနဲ့ဆက်ဆက်ပါတယ်အဲ့ဒါတော့မိတွင်းကာလမှာသူတို့ဖားဆောင်တဲ့ပြဿနာပေါ့နော်ဟောကြက်ကြုံငကြုံငချောက်ဖို့ခင်းကားရည်နေပဲစားပြီးနေတဲ့အခါမှာတစ်ချိန်မှာ very very လို့ဆိုတဲ့ယောဂဖြစ်လာပါတယ်အဲ့ယောဂဖြစ်လာရင်သူကပါဆိုခေါရောင်လာတယ်သူအားနေလာတယ်နော်နောက်ခါကျတော့ခြေလေးလက်တွေထုံကျင်လာတယ်မောလာပြီဆိုရင်အမေရောကလေးရောအန္တရာယ်ရှိပါပြီဒီအမေကအာဟာရထုတ်တဲ့နေတဲ့နှုတ်ရည်ကိုတောက်နေရတဲ့ကလေးရလေberry berry ဖြစ်ပြီးတော့ရုပ်တရက်အသက်အန္တရာယ်ဖြစ်သွားတတ်ပါတယ်အမေကတော့ခံစားတတ်တော့ထုံနေခြင်းနဲ့ပြောတတ်ပြီးမဲ့ကလေးလေးကမပြောတတ်ပါဘူးမပြောတတ်တော့ကလေးလေးကသူ့ရအနေလွန်ပြီးတော့ဖောရောင်လာပြီးတဲ့ခါကျတော့ရုပ်တရက်အမောဖောက်ပြီးတော့အသက်အန္တရာယ်ဖြစ်တတ်ပါတယ်ဆိုတော့အဲ့နောက်ဆုံးခြိသွားတဲ့အထိဖြစ်တတ်ပါတယ်အမေတောင်ခြိသွားပြီးအောက်ပိုင်းတည်ပြီးလမ်းမလျှောက်နိုင်တော့ဘူးဖြစ်သွားပြီဆိုရင်တော့ကလေးအသက်အန္တရာယ်ကလေအရန်ကိုနီးနေပါပြီ
ဟုတ်ကဲ့ဆရာမအဲ့တော့နောက်ထပ်ရောဆရာမဒီမွေးဖွားပြီးတော့ဒီကလေးတွေမှာသတိပြုမယ့်ချက်တွေရှိသလားဆရာမလေ
းမွေးဖွားပြီးထွက်လာတဲ့ခါကျတော့လေကလေးလေးကပေါင်ပွင့်စီလာမပြည့်ဘူးဆိုရင်သူဆက်လက်အသက်ရှင်တန်ဖို့အတွက်အန္တရာယ်တွေရှိပါတယ်အဲ့တော့ပေါင်မပြည့်ဘူးဆိုတာကကျမတို့ကသတ်မှတ်ထားတာအဲ9ပေါင်နဲ့10အောင်စပေါ့9ပေါင်ခွဲအဲ့ဒီထက်သေးတယ်ဆိုရင်ဒီကလေးဒီအထူးစောင့်ရှောက်ဖို့လိုတယ်ပေါ့နော်နောက်လာမရှိဘူးဆိုတာကျမတို့ကပုံမှန်အဖြစ်တော့38ပတ်ပြည့်ပြီဆိုရင်လာရှိတယ်သတ်မှတ်တယ်ပေါ့အဲ့ဒီထက်စောပြီးမွေးတာလေးဆိုရင်လာမရှိဘူးပေါ့အော်ဆိုတော့38ပတ်ဆိုရင်ရက်ွက်အခွန်နဲ့ပြောရင်တော့10လခွဲမပြည့်တဲ့ကလေးတွေပေါ့နော်အဲ့ဒီထက်ပိုဆိုးတာတော့34ပတ်မပြည့်တဲ့ကလေးဆိုအရန်အရန်ကိုသေးပါတယ်အဲ့တော့အိမ်မှာမွေးလို့ဆက်လက်ပြီးရှင်သန်မှုမလွယ်ဘူးပေါ့အဲ့တော့မွေးဖွားတဲ့ပေါင်ချိန်တိတ်သေးရင်လည်းအန်တီရဲ့လက္ခဏာရှိပါတယ်နောက်တစ်ခုကထွက်လာတဲ့ကလေးကတကယ်တမ်းဆိုရင်တော့အကြမ်းမြင်ပြောရင်ယုံရင်ဆံခါဖြစ်လာအောင်ကိုယုံကံပြီးတော့ဟော်ဟစ်ငိုယူပြီးတော့နေရပါမယ်။တော့အရောင်သွေးကိုကြည့်ရင်လေညီညီရဲရဲလေးပေါ့နော်။အောက်ဆီဂျင်ကောင်းကောင်းရထားရင်နော်သွေးအားအရောင်ရဲရဲလေးတွေ့မယ်နော်။လှုပ်ရှားယုံကံနေမယ်ဟော်ဟစ်နေမယ်။နော်အဲ့လိုမျိုးရှိတဲ့ကလေးဆိုရင်ဒါကြမ်းမာနေတဲ့ကလေးပေါ့။အဲ့တော့အဲ့လိုမျိုးမဟုတ်ခင်နဲ့ကလေးကထွက်လာတဲ့ကပျော့စီပျော့ခါဖြစ်နေမယ်နော်။ပြာနှမ်းနေမယ်သူ့မဟုတ်ဖြူဖွေးနေမယ်အသက်ကောင်းကောင်းမရှူနိုင်ဘူးဒါမှမဟုတ်ရင်ကလေးကဟိုရှူတော့ရှူရင်းညင်းနေတယ်ဟင်းဟင်းဟင်းနဲ့ညင်းနေတယ်ငူတာလေးကအဲအဲ့ဒါမျိုးဆိုအသက်အန္တရာယ်ရှိပါတယ်နောက်အသက်ရှူတာကိုကြည့်လိုက်လို့ရှိရင်လေဒီနိုင်ရိုးတွေခြိုက်ခြိုက်ဝင်သွားတယ်ဆိုလို့ရှိရင်လေသူဒီအသက်ရှူလမ်းကြောင်းထဲမှာရေမွှာရေငယ်ကြီးပါတဲ့ရေမွှာရေတွေရှိုက်မိထားတယ်ပေါ့နော်ဤမွန်ထားတယ်ပေါ့အဲ့ဒါဆိုကလေးစီအသက်ကောင်းကောင်းမရှူနိုင်မင်းနဲ့နာညင်းနေမင်းရှူရင်လည်းနံရိုးတွေခြိုက်ခြိုက်ဝင်နေမင်းဆိုဒါတွေဒီအန္တရာယ်လက္ခဏာတွေဖြစ်ပါတယ်နောက်တစ်ခုအန္တရာယ်လက္ခဏာကလေးလေးတွေအတွက်ကတော့ကလေးလေးတွေကမွေးလာရင်သူ့ရဲ့အသက်ရှင်ရက်တည်ရွတ်နှုတ်ကိုဆုတ်တာပါတယ်အဲ့ကလေးလေးကမဆုတ်တတ်ဘူးဆိုရင်တော့လည်းကောင်းနောက်တစ်ခုကဆုတ်တတ်တဲ့အရွယ်ရောက်နေတာတော့မှသူဒီမဆုတ်ဘူးဆိုလို့ရှိရင်ဘုဒီကောင်မဆုတ်ဘူးဆိုရင်ဒါလည်းအန်ဒီရဲ့လက္ခဏာပဲဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကျေးဇူးပ
ါကိုဝင်းမင်းစီစဉ်ထုတ်လွှင့်ပေးနေတဲ့ကျမရေးစီစဉ်ကိုအခုလိုကြာတာပရိနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးတောက်ကြာနေမနေ့ပိုင်းမှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါတယ်ရှင်အခုမြမရေးသုံးသက်ချက်ကိုအလှည့်ပေးပါမယ်ရွေးကောက်ပွဲကြောင့်ရက်သားကိုယ်စလဲတွေလက်ထဲနိုင်ငံရေးအာဏာတစိ့တစ်ပိုင်းရောက်လာပေမဲ့ချမ်းသာတဲ့လူနည်းစုဟာဩဇာအရှိန်ဝါကျဆင်းသွားတာမဟုတ်တဲ့အကြောင်းဥရောပခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
ဒီကရေအပရန်ကုန်စီဝါရေးတက္ကသိုလ်မှာကျင်းပတဲ့စီဝေးပွဲမှာလူနည်းစုခြေလှယ်တဲ့မြမစီဝါရေးအခြေအနေကိုဆွေးနွေးသွားကြပါတယ်လူများစုတိုးတက်ဖွံ့ဖြိုးဖို့အခွင့်အလမ်းနှေးပါနေတယ်လို့ဆိုပါတယ်လူကတဲ့နိုဝင်ဘာလကလည်း NLD ရဲ့စီဝါရေးအကြံပေးဆိုသူပေါ်မောက်ခရှွန်တန်နောကပြုပြင်လုပ်ငန်းတွေအရှိန်သေသွားပြီလို့ဆိုပါတယ်ဝန်ကြီးဌာနတွေရဲ့ချုပ်ယွင်းမှုအခြေခံညံပြင်းမှုလောင်စွာစွမ်းအင်ချုပ်တဲ့မှုကျန်ငွေကိုအယုံကြည်နေပါမှုလူမျိုးရေးဘာသာရေးပဋိပက္ခဖြစ်မှုစတာတွေကြောင့်တိုင်းပြည်စီးပွားရေးကပောက်ကရောက်ဖြစ်နေတယ်လို့ဆိုပါတယ်။ဒါပေမဲ့စိတ်ဓာတ်ခိုင်မာမှုနဲ့ဝိုင်းဝန်းကူညီမှုကြောင့် NLD အစိုးရစွမ်းဆောင်နိုင်မယ်လို့ဆိုပါတယ်။ဘတ်ဂျက်လုံငွေပြတ်မှုနဲ့စစ်စစ်ကြီးမားမှုဟာ NLD အစိုးရအမွေဆက်ခံရမယ့်ပြဿနာတွေဖြစ်ပါတယ်။ 2016နဲ့2019ဘန္ဒာယင်းနေရတုံးခမန်းကြီးငွေစင်းဥပဒေပြားမှာအစိုးရအသုံးစရိတ်73ရာခိုင်နှုန်းကျော်ဟာစစ်တပ်အတွက်ဖြစ်ပြီးပညာရေးနဲ့ကျန်းမာရေးနှစ်ခုပေါင်းက17ရာခိုင်နှုန်းသာရှိပါတယ်။တိုင်းပြည်အသင်းထုတ်လုပ်မှုရဲ့9ရာခိုင်နှုန်းဟာလုံငွေဖြစ်နေပါတယ်။အစိုးရအသင်းမှာအခက်အခဲတွေများလွန်းတာမှုအများမျှော်လင့်သလိုမြန်ဆန်စွာကောင်းမွန်လာဖို့မလွယ်ပါဘူးတဲ့။
နှစ်ပေါင်းများစွာစေအုပ်စုနဲ့ခရိုနီတွေကြီးပွားချမ်းသာနေတဲ့အတိုင်းပြည်မှာပြည်သူပါတီ NLD ရွေးကောက်ပွဲနိုင်ုံနဲ့စင်ရဲချမ်းသာကွာဟမှုကြီးဟာပျောက်သွားမှာမဟုတ်ပါဘူး NLD တရားဝင်အစိုးရဖြစ်လာပြီမဲ့စေအုပ်စုနဲ့ခရိုနီအုပ်စုဟာဩဇာအရှိန်ဟွာရှိနေဦးမှာဖြစ်ပါတယ်ရှိပြီးသားဩဇာအရှိန်ဟွာကိုဆက်ပြီးထိန်းသိမ်းနိုင်ဖို့ဟာသူတို့ရဲ့ရည်ရွယ်ချက်ဖြစ်ပါတယ်စေအုပ်စုနဲ့ခရိုနီတွေဟာလွတ်တော်မပေါ်မီကတည်းကချမ်းသာလာကြတာမို့ရွေးကောက်ပွဲရှုံးတာဟာသူတို့ဖို့အရေးမကြီးပါဘူးနာမည်ကြီးတဲ့ဂရေကျွဲခရိုနီဦးတေဇဦးဇော်ဇော်ဦးကျော်ဝင်းစတဲ့ပုဂ္ဂိုလ်တွေ NLD ကိုရံမုံငွေလှူနေတာကြားပါပြီရွေးကောက်ပွဲနိုင်တဲ့ NLD ကိုယ်စားလှယ်တွေကိုနိုင်ငံရေးတင်နန်းပေးဖို့ဦးတေဇကစရိတ်ခံပြီးဂျားဝင်ပြဿနာရှင်းပေးတာဟာဥပမာတစ်ခုဖြစ်ပါတယ
်ရွေးကောက်ပွဲနိုင်တဲ့အစိုးရတက်လာပြီးအများအကျိုးဆောင်နိုင်ငံရေးစနစ်ကိုကျင့်သုံးပြီးမှလူချမ်းသာတစုရဲ့အကျိုးစီးပွားကိုမပြောင်းလဲနိုင်ကြောင်းပမောက္ခဒရုန်အစီမုံလူနဲ့ဂျေမီရောဘင်ဆန်က Persistent of Power, Elite and Institutions ဆိုတဲ့စာရင်းကိုရေးထားပါတယ်။လူများစုအတွက်လုပ်တဲ့အခါမှာလူနည်းစုဟာသူတို့ရဲ့ဩဇာအာဏာနဲ့အကျိုးစီးပွားကိုမထိခိုက်အောင်ကြိုးပမ်းကြတယ်လို့ဆိုပါတယ်။ကြားပွဲသားငှားပြီးနိုင်ငံရေးအာဏာရှိသူကိုလော်ဘီလုပ်စီးယုံသိမ်းသွင်းတာဟာနည်းတစ်ခုဖြစ်ပါတယ်။ပြည်သူကိုယ်စားလှယ်မဟုတ်တဲ့ဒီလူနည်းစုမှာဩဇာဒဏ်လက်နက်ပစ္စည်းရှိပြီးပြဿနာရှင်းနိုင်တဲ့စွမ်းရည်ရှိနေတာမူဩဇာရှိနေတာဖြစ်ပါတယ်။ဒါကြောင့်ဒီလူသားစားကိုရွေးကောက်ပွဲနိုင်တဲ့အစိုးရဟာပြစ်ပယ်လို့မရဘဲလက်တွဲလုတ်ကန်ရမယ်အခြေအနေကိုရောက်လာပါတယ်
။တောင်အမေရိကတိုက်ကနိုင်ငံတွေကိုလေ့လာတဲ့အခါမှာချမ်းသာတဲ့လူနည်းစုရဲ့အကျိုးစီးပွားကိုမထိခိုက်နိုင်တဲ့ပြုပြင်ရေးကိုသာအကောင့်ထဲပေါ်နိုင်တာတွေ့ရတယ်လို့ဆိုပါတယ်။ဆင်းရဲတဲ့လူများစုနဲ့ချမ်းသာတဲ့လူနည်းစုရှင်ပြန်ရမှာမျက်မျက်တတ်တာဖြစ်ဖို့ကိစ္စဟာနိုင်ငံရေးကျင့်စဉ်ပေါ်မှာမူတည်ပါတယ်။နိုင်ငံရေးမှာဩဇာရှိဖို့အတွက်ချမ်းသာတဲ့လူနည်းစုဟာအရင်းအနှီးအများအပြားစိုက်ထုတ်ကြပါတယ်။အကျိုးစီးပွားမျိုးမျိုးကိုမြင့်တင်ဖို့တည်ထောင်ထားတဲ့အဖွဲ့အစည်းအမျိုးမျိုးဟာအုပ်စုအရေးကိုသာအဓိကဦးစားပေးပါတယ်။နိုင်ငံရေးသမားတွေမှလည်းအုပ်စုအကျိုးစီးပွားကိုအဓိကထားသူတွေများလာပါတယ်။စီးပွားရေးဩဇာရှိတဲ့လူနည်းစုအရေးပါရရောက်တဲ့တိုင်းပြည်မှာအများအကျိုးတည်ဖို့အများကြီးအခက်အခဲရှိတာကိုတောင်အမေရိကနိုင်ငံတွေကသက်သေပြနေပါတယ
်။နိုင်ငံရေးမှာစာတွေးနဲ့လက်တွေ့ကြွားချတာတွေအများကြီးရှိပါတယ်။သဘောတရားကတော့မဲဆန္ဒရှင်ပြည်သူလူထုဟာပြည်သူအချိုးတည်ဖို့မဲ့လူကိုရွေးကောက်တင်မောက်ပြီးပြည်သူအချိုးကိုတည်ဖို့ခိုင်းတယ်လို့ဆိုပါတယ်။ဒါပေမဲ့လက်တော့ဘဝကိုကြည့်တဲ့အခါမှာပြည်သူလူထုကတင်မြောက်တဲ့အစိုးရတက်လာလို့စင်းရဲခြင်းပျောက်ကင်းသွားမှာမဟုတ်ပါဘူး။ NLD အစိုးရဟာစေအုပ်စုနဲ့လက်တွဲရမှာမို့ဦးသိန်းစိန်အစိုးရလုပ်ခဲ့တဲ့အတိုင်းဆက်လုပ်ရမှာတွေ့ရှိပါတယ်။ပြောင်းလဲခြင်းရောက်ပြီးဆိုတဲ့ရွေးကောက်ပွဲဆောင်ဖို့ကိုလက်တွဲခြင်းရောက်ပြီးလို့ပြင်ရတော့မလို့ဖြစ်နေပါတယ်။ဘရာဇီးနိုင်ငံမှာရွေးကောက်တင်မြောက်တဲ့အစိုးရတက်လာလို့အနှစ်30ကြာလာတာတောင်လူချမ်းသာတစုဟာဩဇာအာဏာရှိနေစေဖြစ်ပါတယ်။တရုတ်ကိုတရားစတာရောင်းစားပြီးရပ်တည်တဲ့နိုင်ငံဖြစ်လို့စင်းရဲချမ်းသာကွာဟမှုကြီးမားပါတယ်။စီးပွားရေးချက်တဲလွန်းတဲ့အတွက်ဘရာဇီးရဲ့ပထမဦးဆုံးအမျိုးသမီးသမ္မတဒဲလ်မာရောဆက်ကိုလူပေါင်းတသန်းလောက်မနစ်ကကံွယ်ဆန္ဒပြကြပါတယ်ရွေးကောက်ပွဲနိုင်တာနဲ့ပြည်သူအကျိုးတည်ဖို့နိုင်တာဟာလက်တွေ့ဘဝမှာတခြားစီဖြစ်သွားနိုင်တာကိုဘရာဇီးနိုင်ငံကသက်သေပြနေပါတယ်ခင်ဗျာ
ဥက္ကခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသာပတိနေ့ညပိုင်းမှာအစ်စ်နားဆင်နိုင်ပြီးတနင်္ဂနွေနေ့မနက်ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်သောရရှင်နေရင်းနဲ့ VOA ကိုအီးမေးလ်နဲ့ဆက်သွယ်လို့ရင် email လိပ်စာက bamis@voanews.com ဖြစ်ပါတယ်။တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်တော့2323825554ကိုခေါ်ဆိုနိုင်ပါတယ်ရှင
်။ဒီမိုကရေစီအတွင်ကူးပြောင်းရေးကိုချောချောမွေ့မွေ့ဖြစ်အောင်လုပ်ပေးတဲ့အတွက်ဆိုပြီးနိုင်ငံတကာကဝိုင်းပြီးချီးကျူးနေတဲ့မြန်မာအစိုးရဟာအမျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကြောင်းသားတွေကိုဖမ်းဆီးပြီးပုံမှန်မျိုးမျိုးနဲ့တရားစွဲဆိုတာတွေဆက်လုပ်နေကြလို့နိုင်ငံရေးကျင်းသားယာနဲ့ချီပြီးအကျဉ်းချထားစေပါဒီနိုင်ငံရေးကျင်းသားတွေကိုဘာကြောင့်လွတ်မပေးသေးတာပါလဲသူတို့ကိုလွတ်ပေးလိုက်လို့တိုင်းပြည်အတွက်ဘာများနစ်နာသွားမှာလဲဆိုတာအခုလာမယ့်စနေနေ့ညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ ကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။ VOE American တန်ခါထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်တွေကိုစနေနေ့အင်္ဂါညတိုင်းမှာတပတ်ကို2ကြိမ်ပုံမှန်တင်ဆက်ပေးနေပါတယ်ရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သာသတင်းတောက်တွေရဲ့စူးစီးတင်ပြပေးချက်ဖြစ်ပါရရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတ်တင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အတမပြုခြင်းတက်ဖြတ်ခံရတဲ့ရှမ်းပြည်မြောက်ပိုင်းကစေနာဝန်ထမ်းကချင်ကျောင်းဆရာမ2ဦးသေဆုံးမှုတနှစ်ပြည့်တဲ့နေ့မှာအမှုမှန်ပေါ်တဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ကချင်နှစ်ချင်းခရိယအသင်းချုပ် KBC ကပြောကြားလိုက်ပါတယ်။ရှမ်းပြည်မြောက်ပိုင်းမှာနေမည်အငင်းပွားမှုတွေကြောင့်ရှမ်းပြည်တပ်မတော် RCSS SSA နဲ့တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အစိုးရတဲ့လက်ထက်မှာတိုင်းရင်းသားတွေညော်မှန်းတဲ့ဒုတိယပင်လုံဆိုတာဖြစ်လာနိုင်မဲ့အလားလာရှိနေပါသလားဆိုတဲ့အကြောင်းတွေကိုကြားကြားရပါပါရှင
်။ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ကောင်းခါကျေးရွာမှာစေတနာဝန်ထမ်းကချင်ကျောင်းဆရာမနှစ်ဦးအတမပြုချင်းတက်ဖြတ်ခံရတဲ့တနှစ်ပြည့်အောက်မေ့ပွဲအခမ်းအနားကိုပြည်တွင်းပြည်ပမှာကျင်းပခဲ့ကြပြီးအမှုမှန်ဖော်ထုတ်ပေးဖို့တောင်းဆိုကြပါတယ်။ကချင်ဆရာမနှစ်ဦးဖြစ်တဲ့ခွန်နန်စင်နဲ့မရန်လူရာတို့အတမပြုချင်းတက်ဖြတ်ခံခဲ့ရတာဒီလ19ရက်နေ့မှာတနှစ်ပြည့်ပြီဖြစ်ပေမဲ့အခုထက်ထိလက်သေးတရေခံဖမ်းဆီးနိုင်ခြင်းမရှိသေးပါဘူး။မြကျနာမြို့မှာလူထုထောင်ချီကအစာရှောင်ဆူတောင်းပေးမှုတွေပြုလုပ်ကြသလိုအမှုမှန်ပေါ်တဲ့အထည်လဲဆက်လက်ဆောင်ရွက်သွားမယ်လို့ကချင်နှချင်းခရိုင်အသင်းချုပ် KBC အတွင်းရင်းမှူးဒေါက်တာခလမ်ဆမ်ဆွန်ကဖြေကြားခဲ့ပါတယ်။ကချင်ပြည်နယ်တဝန်းလုံးအပြင်ထိုင်းမလေးရှားအမေရိကန်နဲ့ဗြိတိန်စတဲ့နိုင်ငံရောက်ကချင်အဖွဲ့တွေကလည်းဆီယမ်မနှစ်ယောက်တည်ဆုံမှုအမှုမှန်ကိုဖော်ထုတ်ပေးဖို့မြန်မာတန်ယုံရှိမှဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ကြပါတယ်။
ရှမ်းပြည်မြောက်ပိုင်းမှာရှမ်းပြည်တပ်မတော် RCSSSA နဲ့ TNLA တအန်းပလောင်လူမျိုးရေးတပ်မတော်တို့အကြမ်းနယ်မြေအငင်းပွားမှုတွေကြောင့်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။တိဘောနဲ့ကြောက်မဲမြို့နယ်အတွင်းမှာစနဝယ်လ13ရက်နေ့ကနေ19ရက်နေ့အထိတိုက်ပွဲ5ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်။ TNLA တပ်ဖွဲ့ထင်းချုံနယ်မြေအတွင်း RCSSSA ကကျူးကျော်ကာထိုးစစ်ဆင်နေတယ်လို့တအန်းတပ်မတော်ဘက်ကစွပ်စွဲပါတယ်။RCSS ကလည်း၎င်းတို့တွားလာတဲ့ဒေတာကို TNLA တပ်ဖွဲ့ကအကြိမ်ကြိမ်ခြုံခိုတိုက်ခိုက်နေတာဖြစ်ပြီးတွေ့ဆုံဆွေးနွေးဖို့အကြိမ်ကြိမ်စာပေးပို့ထားပေမဲ့ TNLA ကအကြောင်းမပြန်ဘူးလို့ပြောခွင့်ရတုပုံမူကြီးဆိုင်ဆောင်မင်းကပြောပါတယ်
။ကချင်ပြည်နယ်မှာတိုးပွားလာတဲ့ဘိန်းခင်းနဲ့မူရစီဝါတွေကိုလက်တွဲဝန်းညံတိုက်ဖြတ်နေတဲ့ကချင်လူငယ်အဖွဲ့ကိုတနတ်သမားကချောင်းပစ်လို့လူငယ်တဦးသေဆုံးသွားပါတယ်။ဇန်နဝါရီလ15ရက်နေ့ကဖြစ်ပွားခဲ့တာပါ။ကချင်ပြည်နယ်အနောက်ဘက်ဟူကောင်ချိုင်ဝမ်းဒေသတနိုင်းဒေသမှာဘင်းခင်းသွားရောက်ဖြစ်စီရင်ပြစ်ခတ်ခံရတဲ့လူငယ်ဟာမိုးကောင်းမြို့လက်ပောင်ကျေးရွာကလက်ထော်တူးဆိုင်ဆိုသူဖြစ်ပါတယ်။ဒီတိတ်ဆုံးမှုရဲ့လက်တယ်ဟာဘယ်သူလဲဆိုတာမသိရသေးပေမဲ့တနိုင်းမြို့နယ်အရေးစခန်းမှာအမှုဖွင့်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။အဲ့ဒီဒေသခံမှုရဲ့စေဝါတိုက်ဖြတ်ရေးအဖွဲ့ဟာတနိုင်းလီဒိုလမ်းမတလျှောက်မိုးကောင်းဟိုပင်မူညင်ဖက်ကတ်နဲ့မြစ်ချနာမြို့နယ်တွေကလူအင်အား900ကျော်ပါဝင်ဖက်စီထားပါတယ်
။လမ်းမဲ့ရွေးကောက်ပွဲမှာမွန်ပါတီတွေအနိုင်ရဖို့အတွက်မွန်နိုင်ငံရေးပါတီ3ပါတီကိုတပါတီတည်းပြအောင်မွန်ပြည်တစ်ပါတီအနေနဲ့ကြိုးပမ်းသွားမယ်လို့ဆိုပါတယ်။စန္နဝိုင်လ14ရက်နေ့ကကျင်းပခဲ့တဲ့နဝမအကြိမ်မြောက်မွန်ပြည်တစ်ပါတီညီလာခံကနေကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမွန်ကပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကမွန်ပါတီတွေများလို့မဲရှုံးရတာဖြစ်တဲ့အတွက်တပါတီတည်းဖြစ်ဖို့လိုတယ်။အဲ့ဒီအတွက်မွန်ပါတီတွေမွန်တန်ကာတော်တွေကိုတွေ့ဆုံတွားမယ်လို့ပြောပါတယ်။ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှာမွန်ပါတီ3ခုနဲ့မွန်တတိပုဂ္ဂလကနေမွန်ကိုဆလဲလောင်း100နီးပါးဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့4ဦးသာအနိုင်ရရှိခဲ့ပါတယ်။
ရ
ရခိုင်ပြည်နယ်မှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြမ်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ရဲတပ်ဖွဲ့နဲ့စစ်ဘက်လုံခြုံရေးတပ်ဖွဲ့စာရဖတွေကရခိုင်လူငယ်နှစ်ဦးကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ဆိုပါတယ်။ရန်ကုန်ကပြန်လာပြီးစစ်တွေမျိုးမင်းကန်ရက်ွက်မှာရှိတဲ့နိုင်တိတ်ခိုခန်းမှာတိတ်ခိုနေတဲ့ရခိုင်လူငယ်နှစ်ဦးကိုရဲနဲ့စာရဖကနေဇန်နဝါရီလ16ရက်နေ့ညနေ4နာရီခန့်ကဖမ်းဆီးခေါ်ဆောင်သွားတာအခုထိပြန်မလွတ်သေးဘူးလို့မိသားစုဝင်တွေကပြောပါတယ်။ဒီလူငယ်နှစ်ဦးကိုဘာကြောင့်ဖမ်းနေဆိုတာမပြောနိုင်သေးဘူးလို့စစ်တွေမျိုးရဲစခန်းကရဲအုပ်အိခင်မောင်ကပြောပါတယ်။အလားတူဇန်နဝါရီလ9ရက်နေ့ကလည်းရခိုင်ကနေရန်ကုန်ကိုသွားတဲ့ခရီးသွားနှစ်ဦးကိုရခိုင်တပ်မတော်တပ်ဖွဲ့ဝင်ဆိုပြီးအောင်သစ္စာအဝေးပြေးရင်ပေါ်ကနေရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပါသေးတယ်။
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2015အထွေထွေရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်သက်နိုင်ရတဲ့ရလတ်အပေါ်လာမယ့်လပိုင်းအတွင်းမှာအစိုးရအသစ်ပေါ်ထွက်လာတော့မှာဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ဦးဆောင်ဖွဲ့စည်းမဲ့အဲ့ဒီအစိုးရအသစ်မှာတရင်သားတွေမျှော်မှန်းတဲ့ဒုတိယပင်လုံဆိုတာဖြစ်လာနိုင်မဲ့အလားအလာရှိပါသလားဆိုင်းမင်းကလည်းစုစည်းတင်ဆက်ထားပါတယ်
ရွေးကောက်ပွဲအောင်နိုင်ခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဥက္ကဋ္ဌတော်အောင်ဆန်းစုကြည်ဟာနေအိမ်အကျယ်ချုပ်ကလွတ်မြောက်လာပြီးတဲ့နောက်ပိုင်းဒုတိယအကြိမ်ပင်လုံညီလာခံကျင်းပနိုင်ရေးကိုအင်းနဲ့အားနဲ့ဆောင်ရွက်သွားမယ်လို့တရားဝင်ပြောဆိုခဲ့ပါတယ်။ရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ် SNLD ပြောခွင့်ရပုဂ္ဂိုလ်ဇိုင်လိတ်ကတော့ဒုတိယပင်လုံစီအရောက်လမ်းနိုင်ဖို့2008ဖွဲ့စည်းပုံပြင်ကိုပြင်ရမယ်လို့ပြောပါတယ်
2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဘဲနဲ့ကျွန်တော်တို့ဘယ်ပင်လုံးကိုမှခြေဆန်းလို့မရပါဘူးစစ်တပ်ကနိုင်ငံရေးမဝင်ပါနေသေး၍ကျွန်တော်တို့အတွက်ဒုတိယပင်လုံးတတိယပင်လုံးအဆရှိတဲ့ Federal ပြောင်းစုဒီမိုကရက်တစ်နိုင်ငံကြီးကိုတည်ဆောက်နိုင်မှာမဟုတ်ဘူး
တောင်ဆန်းစုကြည်အနေနဲ့စစ်တပ်ကိုဘလောက်ထိဆွဲဆောင်နိုင်မလဲဘလောက်ထိတူနာချနိုင်မလဲဆိုတဲ့အပေါ်မူတည်တယ်လို့လည်းဆိုင်းလိတ်ကပြောပါတယ်လာမယ့်အစိုးရတက်ဟာလူထုရွေးကောက်တင်မြှောက်ထားတဲ့အစိုးရဖြစ်တဲ့အတွက်တိုင်းရင်းသားခွင့်ရဲ့အတွက်မျှော်လင့်ချက်ရှိတယ်လို့ UNFC ကညညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီရဲ့တွဲဖက်တွင်ရင်မှုတက်ဦးထွန်းစော်ကပြောပါတယ်
ကျောင်းတော်လာမယ့်အစိုးရတက်ကိုတော့လူထုရဲ့ရွေးချယ်တင်မြှောက်ခြင်းပုံမှန်ကြီးပြီးတာမယ့်အစိုးရဆိုတဲ့ဆက်တော့လူထုရဲ့စံတော်ကိုပုံကပြည့်မဲ့ချင်းဟမဲ့ပုံစံတော့ဖြစ်လာနိုင်တယ်လို့ကျွန်တော်မျှော်လင့်ချက်ရှိတယ်။ဒီစံတော်သဘောထားကိုဆက်လာမယ့်အစိုးရကနေပြီးတော့ identity account ဆက်မယ့်ရင်းနှီးတော့ကျွန်တော်အဲ့လိုမျိုးတော့ဆက်လင့်ချက်ရှိပါတယ်။
တောင်ဆန်းစုကြည်ဟာနေအကျေချုပ်ကနေစတင်လွတ်မြောက်လာစဉ်တုန်းကဒုတိယပင်လုံအကြောင်းမကြာခဏပြောဖူးပေမဲ့နောက်ပိုင်းငြိမ်တက်လာလို့တိုင်းရင်းသားလူထုအတော်များများကအားမလို့အားမရဖြစ်နေပါတယ်တောင်ဆန်းစုကြည်နေနဲ့မူလပကတိအတိုင်းလှုပ်ဆောင်ခဲ့ရင်နိုင်ငံရဲ့ကောင်းမွန်တဲ့အနာဂတ်ဖြစ်လာနိုင်လိမ့်မယ်လို့ရခိုင်တပ်မတော်ဒုတိယ CUC ချုပ်ပုံမူကြီးဒေါက်တာညိုထွန်းအောင်ကပြောပါတယ်
ဒီကနေ့ကျရင်ဖေဗရူလာဆုံးတည်ဆောက်ဖို့ဘယ်လိုလိုမျိုးပြောပြီးတော့အဲ့လိုအပြောနဲ့အလုံးတစ်ခါတည်းကြားမယ်ဆိုရင်တော့ဒါကမြန်မာနိုင်ငံရဲ့နာဂရတ်ကကောင်းမွန်တဲ့အလားအလာတွေဖြစ်လာမယ်လို့တော့မျှော်လင့်တယ်
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ကတော့နောင်တက်လာမယ့် NLD အစိုးရတက်လက်ထက်မှာအားလုံးစုံစုံညီညီပါဝင်နိုင်မယ့်ရင်းချမ်းရေးဆွေးနွေးမှုလုပ်ငန်းစဉ်တွေနဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ဖြစ်ပေါ်လာနိုင်လိမ့်မယ်လို့မျှော်လင့်နေကြပါတယ်
ဆက်ပြီးတော့ဒုတိယကမ္ဘာစစ်ကာလကထိုင်းမြန်မာနိုင်ငံဆက်သွယ်တဲ့တေမင်းတမန်မီရဲ့ဌာနအထိမ်းအမှတ်ပြတိုက်ကိုဝန်ပြည်နယ်တန်ဖြူစက်မြို့မှာဇန်နဝါရီလ4ရက်နေ့မှာဖွင့်လှစ်ခဲ့ပြီးဖြစ်ပါတယ်။ဒီပြတိုက်ကိုရေရှည်တည်တံ့ဖို့ခီးသွွားလုပ်ငန်းနဲ့ချိတ်ဆက်လှုပ်ဆောင်သွားမှာဖြစ်တယ်လို့နိုင်ငံခြားခီးသွွားလုပ်ငန်းအတွက်အထောက်အကူဖြစ်မယ်လို့လည်းမျှော်လင့်နေကြပါတယ်။ဒီကြောင့်တော့နိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်
။မွန်ပြည်နယ်တိမင်းတမန်ယထာလန်ပြတိုက်ဆက်လုပ်ရတဲ့ရည်ရွယ်ချက်ကတော့တန်ပြူစရမြို့နယ်စီပင်တရားရဲ့ဥက္ကဋ္ဌနိုင်မင်းလက်ကခုလိုပြောပါတယ်
။ဆရာမကြီးဆောင်ရည်ရည်ချက်ကတော့ဒီစစ်တပ်ဖြစ်တဲ့အနေထားရုံမျိုးနောက်လာနောက်သားတွေကိုသိရှိတော့သိရှိပြီးလို့ရှိရင်စစ်ကိုဆောင်ရှားနိုင်လို့ပေါ့။နောက်ပြီးတော့အဲ့ဒီရည်ချက်ကိုအောက်တဲ့ပေါ်တိုင်းစုလုံးစာလည်းဒီပြတိုက်ကိုဒီရည်ရည်ချက်ပြန်လို့လို့တယ်ပေါ့။ဒီရည်ရည်ချက်ပြန်လို့ဆိုလို့ရှိရင်ဒီလိုမျိုးနဲ့ချက်ချက်တော့လောက်ပါတော့။
ပြတိုက်စီမံကိန်းမှာပြတိုက်အပိုင်းခရီးသွားတွေအတွက်အမှတ်တရပစ္စည်းအယောင်ပြခန်းနဲ့တဲခုဟိုတဲ့အပိုင်းဆိုပြီးအပိုင်း၃ပိုင်းတည်ဆောက်ထားပြီးဒီစီမံကိန်းကိုတံပြူစရမြို့နယ်စီပင်သာယာရေးနဲ့တလမွန်ကုမ္ပဏီတို့ကနေကြက်ငွေသိန်း၄000လောက်အကုန်ကျခံခဲ့ပြီးအကျိုးသူပူပေါင်းလှုပ်ဆောင်နေခဲ့တာပါ။မွန်ပြည်နယ်တံပြူစရမြို့နယ်ကနေစပြုပြီးတော့ခရီးသုံးစုတောင်ကြားလမ်းကနေထိုင်းနိုင်ငံကိုဆက်သွယ်သွားတဲ့ယထာလမ်းဖြစ်ဒုရီယကဘာစစ်အတွင်းမှာချွေးသားသားတွေနဲ့ဖောက်လုထားတဲ့ယထာလမ်းကြောင့်ဖြစ်တာကြောင့်သမိုင်းမှာအရေးပါတဲ့နေရာတစ်ခုလို့နိုင်မင်းလက်ကပြောပါတယ်
ဒီကဘာစစ်သမိုင်းမှာအရင်ကနေရာတစ်ခုပေါ့
ဒီပုံမှန်ဘဝနဲ့ဒီစုစုအများဆုံးမိရတော့ပြောတာကတမိုင်းမှာဒီမှတ်တမ်းနေရတော့ရန်ရာကြီးမပါဘဲနဲ့ဒီလူလုံးအားတော့ဒီပေါ့ဒီပေါ့ချုံးနေတယ်လို့သုံးပြီးတော့ဆက်တလအတွင်းမှာတခြားကန်းကိုအောက်ဘက်ကောလောက်အောင်ဆောင်းလို့နိုင်ခဲ့တယ်ဆိုတော့သုံးပြီးကြနေရတယ်ဒီပေါ့
ဖိုင်နင်္ဂါမှာဆိုရင်တိမ်မင်းသမယထာလန်အထိတ်မှပြတိုက်ကိုကန်ချနာပူရီခရိုင်မှာဖွေလစ်ထားပြီးကဘာလက်ခရီးသွားတွေအတိကလာရောက်လှိလနေတယ်လို့မြန်မာနိုင်ငံဘက်မှာပြတိုက်ထားရှိခြင်းအဖြစ်ခရီးသွားလုပ်ငန်းတွေမှာအကျိုးရှိနိုင်မယ်လို့ဖိုင်နင်္ဂါနေမွန်မျိုးသားနိုင်အောင်ပိုင်ကပြောပါတယ
်ဖိုင်အခေါ်ရတော့ချောင်းခေါက်ခတ်ပေါ့နော်ဒီပမာလို့ပြောမယ်ဆိုရင်တောင်ပြတ်အဲ့ဒီနေရာမှာပဲဒီတောင်ကိုဖောက်ပြီးတော့အလွန်မြင့်ဖြစ်ဖွေးထားတယ်အထူးသဖြင့်တော့နိုင်ငံပြားခရီးသွားအဲ့တဲ့တွေကနေ့စဉ်မပြတ်ဘဲဒီတံပြူရကြတော့ဖိတ်ဖိတ်တယ်ဒီနိုင်ငံသားသားတွေစိတ်ဝင်စားတယ်သူ့လိုချိန်မျိုးဖွင့်တယ်ဆိုလို့ရှိရင်အလားအလာကောင်းတဲ့ပုံစံဖြစ်မယ်လို့မြင်တာပေါ့နော
်ထိုင်းနဲ့မြန်မာနိုင်ငံကိုဆက်သွယ်ထားတဲ့တိမ်မင်းသမယထာလန်းကို1942ခုနှစ်ကနေ1945ခုနှစ်အထိဂျပန်တပ်မတော်ကနေဦးဆောင်ဖောက်လုပ်ခဲ့ပြီးတံပြူဆရာမျိုးကနေထိုင်းနိုင်ငံဗန်ပေါင်းပူရာသည့်မိုင်ပေါင်း185ကျော်ရှည်လျားပြီးယထာလန်းဖောက်လုပ်စဉ်ကာလတွင်မြန်မာနိုင်ငံသား 8,000 ကျော်နဲ့မဟာမိတ်သားသား 1,000 ကျော်အသက်ဆုံးရှုံးခဲ့ရတယ်လို့မှတ်တမ်းတွေမှာဖော်ပြထားပါတယ
်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။အတမပြုကျင့်တပ်ဖြတ်ခံရတဲ့ရှမ်းပြည်မြောက်ပိုင်းကစေတနာဝန်ထမ်းကချင်းကျောင်းဆရာမနှစ်ဦးသေဆုံးမှုတနှစ်ပြည့်တဲ့နေ့မှာအမှုမှန်ပေါ်လာတဲ့အထိဆက်လက်ကြိုးပမ်းသွားမယ်လို့ကချင်းချင်းခရိုင်အသင်းချုပ် KBC ကပြောကြားလိုက်ပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ပြပေးတာကိုနားဆင်ကြရတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ်ရေဒီယိုအစီအစဉ်တွေ TV သတင်းလွှာအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနားဆင်ကြည့်ရှုလို့ရပါတယ်။ VOA ကိုတိတ်တချင်းတောင်းလို့ရမယ့်ဖြစ်ဖြစ်ဝေဖန်အကြံပေးလို့ရမယ့်ဖြစ်ဖြစ်ဆက်သွယ်ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပြီးတော့ဖုန်းနံပါတ်ကတော့2323829554ဖြစ်ပါတယ်ရှင်။ဖွေအမေရိကန်တန်ရဲ့ကြာသာပတိနေညာပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုညာဘက်အစီအစဉ်အဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
။ရုရှားထောင်လွှဲရေးရှိအောင်အလက်ဆန်ဒါလက်ဗင်ကိုကိုလောက်ကျန်တက်ဖြတ်ဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကိုရိုင်လက်ခံအတည်ပြုပေးကောင်းပေးနိုင်တယ်လို့ဗြိတိန်စိုးရရဲ့ထိတ်တဲဆုံဆန်းစစ်ဆေးမှုတူကပြောဆိုလိုက်ပါတယ်။တရှိဘွားကနေတိုက်ခတ်တူဖြစ်လာတဲ့လက်ဗင်ကိုကရုရှားသမ္မတကိုဝေဖန်ပြောဆိုခဲ့ဖို့သူဖြစ်ပြီးနောက်ပိုင်းမှာတော့အရွယ်မရောက်သေးသူတွေနဲ့လိင်ဆက်ဆံသူဖြစ်ဆွဆွဲချက်တွေပါဝင်တခြားဆွဆွဲချက်အများပြားနဲ့ရင်ဆိုင်ခဲ့ရပြီးတော့ဗြိတိန်နိုင်ငံမှာခိုလုံနေထိုင်သူဖြစ်ပါတယ်။လန်ဒန်မြို့လယ်ကအမေရိကန်နိုင်ငံနဲ့မလန်မကန်မှာရှိတဲ့မီလီနီယံဟိုတယ်မှာ2006ခုနှစ်နိုဝင်ဘာလတဲ့လက်ဗင်ကိုရုရှားထောက်လိုင်းတယောက်ကအစစ်ကက်လုံးချက်မှုတွေရုရှားစုရမှာတာဝန်ရှိကြောင်းနှစ်နဲ့ချီစုံစမ်းစစ်ဆေးမှုတွေကအတည်ပြုနိုင်ခဲ့တယ်လို့စုံစမ်းစစ်ဆေးကော်မရှင်ကြီးကအငိမ့်စားတရားသူကြီးရောဘတ်တိုဝန်ကဒီကနေ့မှာပဲကြေညာခဲ့တာပါ။စီးရဲနိုင်ငံရေးအနာဂတ်အတွက်ရှေ့သတင်းပတ်ထည်စတင်မဲ့နိုင်ငံတကာညီညွတ်ရေးဆွေးနွေးပွဲရာအခြေခံအပြင်နောက်နေ့ကြန့်ကြာစရာအကြောင်းမရှိဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးချုပ်ကယ်ရီကပြောဆိုလိုက်ပါတယ်။ဝန်ကြီးကယ်ရီကဣသရေလဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုနဲ့လည်းဆွစ်ဇာလန်နိုင်ငံဒါဗော့စ်မြို့ကကမ္ဘာစီးပွားရေးနှိမ့်နှောင်းဖလှယ်ပွဲတွင်ဒီကနေ့တည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကတိုက်ပွဲတစ်ခုမှာထိခိုက်ဒေချေမှုတွေကြုံရတဲ့တိုက်ခိုက်မှုကိုထွက်ပြေးတိမ်းရှောင်နေတဲ့ပါကစ္စတန်တာလီဘန်ဖောက်ဝင်တူကအာဖဂန်နိုင်ငံကလက်ကင်ဖုန်းကိုတုံးပြီးအာဖဂန်နိုင်ငံတွင်တနေရာကစီစဉ်ဆောင်ရွက်ခဲ့တယ်လို့ပါကစ္စတန်နိုင်ငံကပြောဆိုလိုက်ပါတယ်။မနေ့ကဖြစ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်အဆမ်ပါဂျောဒီကနေ့ကြေညာလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကထင်ရှားတဲ့ပုဂ္ဂလိကမီဒီယာတစ်ခုဖြစ်တဲ့တိုလိုနျူးစ်သတင်းဌာနကိုထိခိုက်ဒေဆုံးမှုတွေဖြစ်ခဲ့တဲ့အထိတာလီဘန်တွေကအသေးခံဘုံခွဲတက်ခတ်ခဲ့တာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတက်ခတ်ခဲ့တဲ့လုပ်ရက်တစ်ခုဖြစ်ပြည်ရင်းပြည်ပကအပြင်းထန်ဖြစ်တဲ့ရှုတ်ချခဲ့ကြပါတယ
်။ဂျာသာပရီနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညပိုင်းအစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Citric Franklin ဖြစ်ပါတယ်။ကျမကတော့ခွာညိုပါရှင်။တောက်တန်နေမနေ့ဖက်အစီအစဉ်တွေကိုတော့လှိုင်းတို့မီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.